Welcome to the Voice of America in Burmese.
မနက်ကနေနိုင်ငံသားအလို့ဘေးရန်တွေပေါင်းကကြေရှင်းကြပါစီခင်ဗျာ။ UAE အမေရိကန်တိုင်းရဲ့2022ခုနှစ်မေလ5ရက်ဗုဒ္ဓဟူးညတဲ့အစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကျော်သိမ့်ပါ။အခုအစီအစဉ်လေးကိုလိုင်းလိုမီတာ32 32 51 နဲ့ဒုတိယနာရီဘက်မှာလည်းလက်မီတာ190 kHz 1905လို့ကနေဖမ်းယူနားဆင်နိုင်တယ်လို့ဒီ website burmese.viewnews.com နဲ့ Facebook စာမျက်နှာ view burmese news မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အာဏာသိမ်းစစ်ကောင်စီကကျောင်းပြည်ပြန်ဖွင့်မယ်လို့ကြေညာထားပြီးတဲ့နောက်ပိုင်းစစ်ကြုံပညာရေးအလို့မရှိဆိုပြီးဆန္ဒပြတာတွေပိုများလာပါတယ်
။ညာအိနဲ့ပတ်သက်တော့ရန်ကုန်လည်းမဟုတ်ဘူးပြ။ကျောင်းပေါင်းစုံတိုင်းကပြကြတယ်။အဲမှာကြည့်ရတဲ့ဘန်းကြုံပြကြတာကဒီစစ်ကြုံပညာရေးလက်မခံကြလို့ပေါ့ဟုတ
်။ရန်ကုန်ကဆန္ဒပြသူတူပြောသွားတာပါ။နိုင်ငံတော်ကဒီကနေ့ဆန္ဒပြပွဲတွေအကြောင်းနဲ့အတူတရုတ်ပြည်ပို့တဲ့ဓာတ်ငွေပိုက်လိုက်လုံခြုံရေးရဲတွေတိုက်ခိုက်ခံရတာဟာခါမှာချင်းလန်းကောက်ဝေးတပ်ဖွဲ့နဲ့စစ်တပ်အကြပစ်ခတ်ခဲ့တာကိုခိုင်မှာတိုက်ပွဲပြင်းထန်နေတာရခိုင်ပြည်သူ့ပါတီ ENP ကစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာကိုရပ်တော့မယ်လို့ကြေညာတာနဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီမှပြောဆိုခဲ့တာတွေအပေါ်တုံ့ပြန်ချက်တွေကိုသိကြပါမယ်။တရင်ပတ်စင်ကဏ္ဍတွေအဖြစ်လူလူနဲ့ကျန်းမာရေးမြန်မာအရေးတုံ့ပြန်ချက်နဲ့အားကစားအစီအစဉ်တို့ကိုနားဆင်ကြပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုညလောင်နဲ့ကိုဝေးမင်းတို့တွေ့ပြပါမယ်ခင်ဗျာ။
ပရတင်းနိုင်ငံလန်ဒန်မြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေမြန်မာစစ်တပ်နဲ့စီးပွားရေးအရဆက်နွယ်ဆောင်ရွက်နေတာတွေကိုပြန်လည်သုံးသပ်ဖို့နိုင်ငံအလုံးကိုတိုက်တွန်းခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်က Twitter လုံးမှုကွန်ရက်မှာရေးသားထားပါတယ်။အစည်းအဝေးတက်ရောက်တဲ့ G7 မိဖက်နိုင်ငံတွေကမြန်မာနိုင်ငံတွင်အာဏာသိမ်းမှုနဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့အကြမ်းဖက်မှုတွေကိုရှုံချတဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုအနေနဲ့စစ်အုပ်ချုပ်ရေးကောင်စီကျွလွန်နေလို့ရတဲ့အတွက်တာဝန်ခံမှုရှိအောင်တိုးပြီးတော့လှုံ့ဆော်သွားမယ်အကြောင်းဝန်ကြီးဘလင်ကင်ကရေးသားထားပါတယ်။အင်္ဂါနေ့ကစတင်လိုက်တဲ့နေ့ရက်ကြာ G7 အစည်းအဝေးပထမအနေမှာပဲမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေနဲ့ဆက်နွယ်နေသူတွေနဲ့လုပ်ငန်းတွေကိုတန်ခတ်အရေးယူဖို့တိုက်တွန်းမယ်အကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရက်ကလည်းမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။စစ်လက်နဲ့ရောင်းချမှုတွေတားမြစ်ဖို့နဲ့အကူအညီလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးအပ်နိုင်ရေးအတွက်လည်းတိုက်တွန်းမယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရေးသာမကဆီးရီးယား၊တရုတ်၊ရုရှားနဲ့အာဖဂန်နစ္စတန်နိုင်ငံရေးအပါအဝင်နိုင်ငံတကာကိစ္စရပ်တွေကိုလည်း G7 အစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးကောင်စီကဆန္ဒပြပြည်သူတွေကိုအင်အားသုံးနှိမ်နင်းနေတာကြောင့်ဆန္ဒပြပွဲတွေအချိန်အဟုန်ကျသွားပေမဲ့အာဏာသိမ်းမှုဆန့်ကျင်ကောက်ွက်တာတွေကတော့နိုင်ငံတော်ပုံစံမျိုးစုံနဲ့အခွင့်အရေးတလို့နေစဉ်ပေါ်ပေါက်နေတော့မှာမေလာဆမ်းမှာကျောင်းတွေပြန်ပွဲဖို့စစ်ကောင်စီကအမိန့်ထုတ်ထားတာကြောင့်စစ်အာဏာအမိန့်ကိုဖိစံတဲ့ကျောင်းမတက်ရေးဆန္ဒပြမှုတွေပေါ်လာပါတယ်စစ်ပညာရေးအလိုမရှိဘူးဆိုပြီးကျောင်းသားလူငယ်ကလေးတွေအပါအဝင်ပြည်သူအများအပြားနိုင်ငံအနှံ့ဆန္ဒပြခဲ့ကြပါတယ်မန္တလေးမှာတော့စစ်ကြုံပညာရေးအလို့မရှိဘူးဆိုပြီး CDM ပညာရေးဝန်ထမ်းတွေဦးဆောင်တဲ့ကြီးတဲ့ဆန္ဒပြရရရှိခဲ့ပါတယ်။မကွေးမြို့အနေကကြေးရွာတွေမှာလည်းရွာတွေစုပေါင်းပြီးတော့ရန်နဲ့ကြီးတဲ့ပြည်သူတွေကစစ်ကြုံပညာရေးအလို့မရှိကြောင်းဆန္ဒထုတ်ဖော်ခဲ့တာပါ။ကြိုက်ချိုဟင်္ဒရပကံညောင်ဦးနဲ့လက်ပတောင်းတောင်တွေဘက်မှာလည်းဒေသခံတွေကပျောက်ကြားတပိတ်လူမဲ့တပိတ်အာရုံဦးတပိတ်စသဖြင့်ပုံစံမျိုးစုံနဲ့အခွင့်အာဏာတလို့ဆန္ဒပြကြပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ရန်ကုန်မြို့နယ်တချို့မှာတော့စစ်ကောင်စီတပ်တွေရောက်လာခင်းအများဆန္ဒပြလူစုခွဲတဲ့လက်တပြက်လှုပ်ရှားမှုတွေကိုလူငယ်တွေဦးဆောင်ပြီးတော့နေစဉ်လုပ်နေကြပါတယ်။အာဏာသိမ်းပြီးတော့၃လကျော်ကာလအတွင်းစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တေဆုံးသူ960ကျော်ရှိပြီးတော့ဖမ်းဆီးခံရသူက3600ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AABB ကသတင်းထုတ်ပြန်ထားပါတယ်။NUG အမျိုးသားညီညွတ်ရေးအစိုးရကပြည်သူ့ကာကွယ်ရေးတပ်မတော် People Defense Force ကိုတရားဝင်ဖွဲ့စည်းလိုက်ကြောင်းမေလ5ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်စစ်ကောင်စီတပ်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရင်ဆိုင်နေရတဲ့မြန်မာပြည်သူပြည်သားတွေကိုကာကွယ်နိုင်ဖို့ပြည်သူ့ကာကွယ်ရေးတပ်မတော်ကိုကာကွယ်ရေးဆိုင်ရာမူဝါဒနဲ့အညီဖွဲ့စည်းကြောင်း NUG ပြည်ထောင်စုဝန်ကြီးချုပ်ကထုတ်ပြန်ကြေညာခဲ့ပါတယ်စစ်ကောင်စီတပ်တွေဟာပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုထိပါနှောက်ယှက်ဖျက်ဆီးနေပြီးမြန်မာနိုင်ငံရဲ့ဥတီချက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုပါအဟံထားပြုနေတယ်လို့လည်းဖော်ပြပါတယ်။နှစ်ပေါင်း90ကျော်ဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ချုပ်ငြိမ်းရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နိုင်ဖို့နဲ့ Federal ပြည်ထောင်စုတပ်မတော်ဖွဲ့စည်းနိုင်ဖို့ပြည်သူ့ကာကွယ်ရေးတပ်မတော်ကိုရှေ့ပြေးအဖြစ်ဖွဲ့စည်းလိုက်တာဖြစ်တယ်လို့လည်းဒီကနေ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါရှိပါတယ်။အခုဖွဲ့စည်းလိုက်တဲ့ပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့ရည်ရွယ်ချက်ပြည့်မီအောင်ဆောင်ရွက်ရင်းနဲ့လက်နက်တပ်စီရင်ကိစ္စကိုတော့ NUG ကအသေးစိတ်ပြောမထားပါဘူး။ ကျွန်တော်တို့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ပြောခွင့်ရသူကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းဖြေဆိုခြင်းမရှိဘူးလို့ရိုက်တာစတင်းတရားမှရေးသားထားပါတယ်။မြန်မာနိုင်ငံတွင်စစ်ဖက်ဆိုင်ရာဝန်ထမ်းတွေနဲ့စေယုံစစ်ခန်းဂျမားရေးဌာနတွေတိုက်ခိုက်ခံရတာကြောင့် ကိုဗစ်-19ကာယောဂါတုံ့ပြန်ဆောင်ရွက်မှုပါဝင်လူလူကျန်းမာရေးဌာနတွေလူနာတွေကိုကာကွယ်ဆောင်ရှားဖို့လိုတယ်လို့မြန်မာနိုင်ငံတွင်ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးလိုက်ပါတယ်။တက္ကပါလုံး၏ဆိုင်နီးယားရဲ့ကိုဗစ်-19ကာယောဂါတုံ့ပြန်ဆောင်ရွက်ရေးမှာကုလသမဂ္ဂအဖွဲ့အစည်းကကူညီနိုင်ဖို့အသင့်ရှိပေမဲ့လို့ဖန်ဆီးထားတဲ့ကျန်းမာရေးနဲ့နည်းပညာဆိုင်ရာဝန်ထမ်းတွေအရင်ပြန ဒီကိန်းကနန်းနေရကဘာမှာမြန်မာဟာဂျမားယေကနာအပေါ်ပြတ်မှတ်ထားတိုက်ခိုက်မှုပေါင်း160ဦးနဲ့ထိခိုက်ဒဏ်ရာရသူ95ဦးရှိတယ်လို့လည်းဖော်ပြထားပါတယ်ဒီကိန်းကနန်းနေရကဘာမှာမြန်မာဟာဂျမားယေဝန်ဆောင်မှုအပေါ်တိုက်ခိုက်မှုလက်ရှိအများဆုံးဖြစ်တဲ့နိုင်ငံဖြစ်တယ်လို့လည်းကြေညာကြမှာပြောထားပါတယ် ဒီလိုတိုက်ခိုက်မှုတွေကြောင့်ကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ဆောင်ရည်နဲ့ပြည်သူ့ကျန်းမာရေးဆောင်ရှောက်မှုအပေါ်ထိခိုက်နိုင်ပြီးကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုတယ်လို့လည်းမြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းအားလုံးကမေလ9ရက်နေ့မှာကြေညာချက်ထုတ်သတိပေးလိုက်တာပါ။ကျန်းမာရေးဌာနတွေမှာဆက်ဆက်ကသက်ဆွဲထားတာတွေလည်းရှိနေတဲ့အတွက်ဆေးကုသမ ပုံမှန်9000ကကြီးနဲ့တရားဆက်ဆိုထားတာကြောင့်သူတို့ရဲ့ကျွမ်းကျင်မှုကိုအလွယ်တကူအစားထုတ်မှုမဖြစ်နိုင်တဲ့အတွက်ကျမ်းမာရေးဆောင်ရှားမှုအပေါ်ကြီးမားစွာထိခိုက်လိမ့်မယ်လို့လည်းကြေညာချက်မှာတတိပေးထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆီယဝန်တွေဒုနာပြုတွေအပါအဝင်ကျမ်းမာရေးဝန်ထမ်းအတော်များများဟာစစ်တပ်နဲ့မပူးပေါင်းရေးCDM အကြမ်းမဖက်အာဏာဖီဆန်ရေ Lavare. Nesin, Pogudu, don't think of Satta Yamiragale, Trina Patea Yalavavi. Covetam Vigne, this on the Gale, don't have Shiani Bashirello, Inya Jamai, when you Tanagat in Topiamare.
Ye 1,000 liter per minute of oxygen generate Kartai.
Titanagane, Dominico, oxygen, Lida, the town Tolonaimare, T. Dine Sabiro, Totamava. Dilo Sayom Mure Shimes, or not, Seonima, oxygen, to at the Chalurigo, Agone, Zaluromam, Hovau. Tiga Tolade, oxygen, go, Luna Rosita, Pobena, Zalan Shivarello, Inya, Pidu, Gagoyene, to get the Natana, Yon Jayemu. Devenda Shama got Pioso Toraba. Indiana Gama, Gove Lunare to a Yejilare oxygen with Della Gona. Govica Quese Tolopo, Gongyan Tisiri Luacha Shini Rajao, Nanganwen Kayoga Achini, Tila Sola Rachibare. Tajole, Nanga Domenaga, Iniago, oxygen Muri, Bowen, Sepe Sanya, Jibo, Gunirigo, Bepo Lurani Rachibare. American John Hopkins Tecado, Govit Tudetana Tanaya Suya, Indiama, Govit Gukayadu Tana Sejo Shibi. American Peeing Gabama to the Amyasong Pipare.
You American then, Yabet Yamabada, Sisiniku, Yawain Kona Igani, Senai T. Lightomida, Donzetti, Kilohats, Goton Shetonia. Lightomida, Donzemi, Kilohats, Goton Kotonia. Lightomida Nazetti, Kilohats, Nashishin Naroki. Senator Rima, Lilamida, Diakuze.
ကိလိုဟတ်တင်ငါခွန်ငါကနေပြထုတ်လွှင့်ပေးလာရခြင်းဘော်ဒူးနဲ့ညပိုင်းပြည်ဝင်အမေရိကန်တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်ဂျီ7ဆမ္မုထိပ်ကြီးခုနှစ်နိုင်ငံကနိုင်ငံချင်းဝန်ကြီးတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရာသီဥတုပြောင်းလဲမှုနဲ့မိန့်ကလေးငယ်တွေတင်ပြရေးတွေပါဝင်ကမ္ဘာကိစ္စရဲ့ကြီးတွေကိုဒီနေ့အလေးထားဆင်ခဲ့က ုင်ခြင်းအားဖြင့်ကိုဗစ်ဒဏ်ခုခံနိုင်ဖို့အားနည်းတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေပေးနိုင်မယ်လို့ဗြိတိရှနိုင်ငံသားရဲ့ဝန်ကြီးဒိုမနစ်ရပ်ကပြောပါတယ်။အခု G7 စည်းဝေးမှာအင်ဒိုပစိဖိတ်ဒေသတွင်းကမဟာမိတ်နိုင်ငံတွေပါအတူရှိနေကြတာမို့ G7 နိုင်ငံကြီးတွေမှာပုံနေတဲ့ကာကွယ်ဆေးတွေကိုဘလို့စီစဉ်တင်တာနဲ့အထူးသဘောဆောင်တဲ့အခြေအနေထွက်ဖို့အားလုံးကိုခြုံပြီးဆွေးနွေးနိုင်ရေးတကယ့်အခွင့်အလမ်းကောင်းဖြစ်ခဲ့တယ်လို့လည်းဗြိတိရှနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။အခုစည်းဝေးမှာ G7 အဖွဲ့ဝင်အမေရိကန်၊ကနေဒါ၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်တို့အပြင်ဒေသရင်းကဩစတြေးလျ၊အိန္ဒိယ၊ဆောင်ကိုရီးယား၊ဘရူနိုင်းနဲ့နောက်တောင်အာဖရိကတို့ပါတက်ခဲ့ပြီးဒီထိန်ကလက်ခံကျင်းပပေးခဲ့တာပါ။ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့နိုင်ငံသားဝန်ကြီးအန်သိုနီ ဘလင်ကန်တို့နှစ်ဖက်လုံးကကိုဗစ်ကာကွယ်ဆေးတစ်ကမ္ဘာလုံးမှာထိုးနိုင်ရေးဟာ ဒီကမ္ဘာကယောဂါကြီးကိုတိုက်ဖျက်ရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့သဘောတူခဲ့ကြကြောင်းဒီထိန်ဝန်ကြီးချုပ်ယုံပြောခွင့်ရကဆိုပါတယ်ခင်ဗျာမလေးရှားနိုင်ငံမှာအဓမ္မအလုပ်ခိုင်းစင်မှုတွေရှိခဲ့တဲ့ကုမ္ပဏီထုတ်လက်အိတ်တွေစမ်းတဲ့ချီအမေရိကန်ထဲတင်သွင်းလာတာကိုဖန်ဆီးခဲ့ပါတယ်ကမ္ဘာမှာလက်အိတ်အများဆုံးထုတ်ကုမ္ပဏီတစ်ခုဖြစ်တဲ့မလေးရှား Top Glass ကုမ္ပဏီကနေအမေရိကန်ဒေါ်လာ5သိန်းကျော်တန်တဲ့ rubber လက်အိတ်ပေါင်း4သန်းနီးပါးကိုအမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ဌာန CPP ကဖန်ဆီးခဲ့တယ်လို့မနေ့ကကြေညာလိုက်ပါတယ်ဒီ CPP အခွန်နဲ့နေဆက်ဌာနအနေနဲ့မတ်လ29ရက်ကတည်းကအခုလိုမလေးရှားလက်အိတ်ထုတ်လုပ်ရေးလုပ်ငန်းမှာအဓမ္မလဝါခိုင်းစင်မှုတွေရှိခဲ့တယ်လို့ကြေညာခဲ့ပြီးအမေရိကန်ဒေါ်လာ5,108,000ခန့်တန်ဖိုးရှိတဲ့လက်အိတ်ပေါင်း 3.9 ခုတန်းကိုတင်သွင်းလာတာကိုဖန်ဆီးခဲ့တာပါအခုလိုအဓမ္မလဝအသုံးပြုမှုအညွှန်းကိန်းတွေကိုထုတ်ပြန်မှုနေရာများစွာကနေတွေ့ကြရမှာအကျွေးတုံ့နောင်မှုအချိန်ဖို့အလွန်ကျွံခိုင်းစင်မှုမတရားတဲ့လုပ်ငန်းခွင်နဲ့နေထိုင်ရမှုအခြေအနေမှတ်ပုံတင်သိမ်းထားမှုစတာတွေပါဝင်တယ်လို့ American Corner Network ဌာန CBB ကပြောပါတယ်။အရင်တုန်းကတော့ဒီ Top Glass Company ရဲ့လက်ခွဲတစ်ခုက Rubber Light ထုတ်ကုန်တွေကိုသာ American ဘက်ကမနစ်စလိုင်းကစပြီးတားမြစ်ခဲ့ပေမဲ့နောက်ပိုင်းမှာမလေးရှားမှာထုတ်သမျှလက်အကုန်လုံးကိုတားမြစ်လိုက်တာပါခင်ဗျာ။ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုအနေနဲ့သတ်မှတ်ရက်တွင်ညပေါင်းဆိုးရမဖွင့်နိုင်ခဲ့တဲ့နောက်အထက်ခံပါတီတွေဘက်ကအဆိုးရဖွင့်နိုင်ရေးအတွက်ဆက်သွယ်ဆောင်ရွက်သွားမယ်လို့သမရရူဘင်ရီဗလင်ကပြောပါတယ်။ဣသရေလဝန်ကြီးချုပ်နက်တန်ယာဟုဟာအဆိုးရဖွဲ့ဖို့28ရက်ပေးထားတဲ့နောက်ဆုံးရက်ကိုကျော်လွန်သွားခဲ့တဲ့အတွက်သမရရူဘလင်ကနက်တန်ယာဟုရဲ့အထက်ခံတွေကိုအဆိုးရဖွင့်နိုင်ရေးလမ်းဖွင့်ပေးဖို့ရှိနေတာပါ။အဆိုးရဖွင့်နိုင်ဖို့လားလာကောင်းတဲ့ပါတီခေါင်းဆောင်တူကတော့ဒုတိယမဲအများဆုံးရခဲ့တဲ့အလဲလက်ပါတီ Yes Adit ကရာလပစ်ဖြစ်ပါတယ်။နောက်လာလာရှိတဲ့ခေါင်းဆောင်တူကတော့ပါတီငယ်တစ်ခုဖြစ်တဲ့ဘာသာရေးအခြေခံမျိုးသားရေးပါတီ Yemen A က Naftali Bennett ဖြစ်ပါတယ်။သမရ Revlin ကိုတိုင်လည်းသူ့ပါတီကိုယ်စားလှယ်လောင်းတူကိုဝန်ကြီးချုပ်ဖြစ်အမည်စီရင်တင်သွင်းပေးဖို့လွှတ်တော်မှာတောင်းဆိုနိုင်တဲ့အခွင့်အလမ်းရှိနေပါတယ်ခင်ဗျာ။ပါကစ္စတန်အရန်တပ်သားအနည်းဆုံး၄ဦးအာဖဂန်နစ္စတန်စစ်သွေးကြွတွေလက်ချက်နဲ့နေသက်မှာအသိဆုံးခဲ့ရတယ်လို့ပါကစ္စတန်တပ်ဘက်ကဆိုပါတယ်။အာဖဂန်စစ်သွေးကြွအဖွဲ့ကနေသက်ကိုကျော်ပြီးနေသက်ချန်စီကိုခတ်ဖို့သွားတဲ့ပါကစ္စတန်တပ်ကိုအခုလိုတက်ခိုက်ခဲ့တာကြောင့်နောက်ထပ်ပြည်သူစစ်6ဦးဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်တောင်ပိုင်းဘလူချစ်စတန်ပြည်နယ်ရှိဇော့ခိုင်မှာနေသက်ချန်စီကိုသွားခတ်သူတွေကိုအာဖဂန်ဘက်ကကျန်းဖက်တွေအနေနဲ့ချုပ်ကိုတက်ခိုက်ခဲ့တာပါလို့ပါကစ္စတန်ဘက်ကသုံးနှုန်းရှင်းပြလိုက်ပါတယ်။ပါကစ္စတန်တပ်ဘက်ကတော့ဒဏ်ရာရသူတွေကိုစီနယ်မြို့တော်ကွာတာကစစ်သေးရုံကိုပို့ဆောင်ပေးခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်ခဲ့မှုအတွက်ဘယ်အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်ပြောတာတော့မရှိသေးပါဘူး။2019ခုနှစ်အလယ်ပိုင်းကစတင်ပြီးအာဖဂန်နဲ့မိုင်1600ကျော်ရှည်လျားပြီးပြည်ပသက်သာမရှိတဲ့နေဆက်မှာပါကစ္စတန်ဘက်ကချန်စီယိုတည်ဆောက်နေတဲ့အဖွဲ့တွေကိုအာဖဂန်စစ်သေးရုံဘက်ကအရင်ကလည်းတိုက်ခိုက်ခဲ့ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှစ်လောက်နဲ့ကိုဝေးမင်းတို့ပြောပြသွားတာပါအခုစပီးသတင်းပေးပို့ချက်တွေထုတ်လွှင့်ပါမယ်တရုတ်ပို့ဒဏ်ငွေပိုက်လိုင်းလုံခြုံရေးတွေတိုက်ခိုက်ခံရတဲ့အကြောင်းကိုပြောခြင်းဒီကနေ့ဆန္ဒပြပွဲအခြေအနေတွေကြည့်အောင်ပါစစ်တပ်အာဏာသိမ်းပြီး3လောက်ကျော်ကြာတဲ့အထိဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကနှိမ့်နေပြီမလဲစစ်အာဏာရှင်တော်လှန်ရေးလှုပ်ရှားမှုတွေရှာမသွားပါဘူးဆန္ဒပြတာတွေအပေါ်ကြမ်းပိုက်နေနေတာကြောင့်လှရှားမှုကြီးကြီးမားမားမရှိတော့ပေမဲ့တရတပြက်လှရှားမှုတွေနဲ့အခွင့်တာရင်တာတယ်လို့ဆန္ဒပြလှရှားတာတွေရှိနေသေးပါဒါတလို့မှစစ်ကောင်စီကစာတင်ကြောင်းတွေပြန်ဖွင့်ဖို့ပြင်ဆင်နေတာမို့ဆီယန်လန်ရှင်လက်အောက်ပညာရေးအလိုမရှိတဲ့ဆန္ဒပြကန့်ကွက်ပွဲတွေပိုကျေပြန့်လာနေပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုမဆုမုံကပြောပြပါမယ်ခင်ဗျာ
ဒီကနေ့မေလ5ရက်နေ့မနက်ပိုင်းရန်ကုန်မြို့ကမာရွတ်နဲ့လှိုင်မြို့နယ်တွေမှာလူငယ်တွေဦးဆောင်တဲ့လျှက်တပြက်သပိတ်တွေလှုပ်ရှားခဲ့ကြပါတယ်စေုပ်ချုပ်ရေးကောင်စီတက်တဲ့ရောက်မလာခင်မှာအ мян ဆုံးလူစုခွဲနိုင်ခဲ့ကြတဲ့ဒီဆန္ဒပြတပိတ်တွေကိုတော့ဒီလအစောပိုင်းကနေစလို့လမ်းမတွေပေါ်မှာနေ့စဉ်ပြန်ပြီးတော့လှုပ်လာကြတာပါတင်ငန်းညို့မြို့နယ်လှိုင်သာယာမြို့နယ်ဗဟန်းမြို့နယ်နဲ့မင်္ဂလာရုံမြို့နယ်ဘက်မှာလည်းစစ်ကြုံပညာရေးအလိုမရှိစစ်ကောင်စီကဖွင့်မဲ့ကျောင်းမတက်ပဲကျောင်းထွက်ကြဖို့ဆိုတဲ့စာသားတွေကိုကျောင်းနေရံတွေမှာရေးသားပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရန်ကုန်မှာလျှက်တပြက်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေသလိုဒီကနေ့မှလည်း NUG အစိုးရကပြည်သူ့ကာကွယ်ရေးတပ်မတော်ဖွဲ့စည်းကြောင်းကြေညာလိုက်တာကိုထောက်ခံကြောင်းဆန္ဒပြလှုပ်ရှားမှုတွေရှိခဲ့တယ်လို့ရန်ကုန်အင်ဂျင်နီယာသပိတ်စစ်ကြောင်းမှပါဝင်သူတဦးကပြောပြပါတယ်
။အဲဒီနဲ့ပတ်သက်တော့ရန်ကုန်မြို့မဟုတ်ဘူးကြတောင်ပေါင်းစုံတိုင်းကပြကြတယ်။နေမှာရှိတဲ့အတိုင်းကြုံပြကြတာကဒီစစ်ကြုံပညာရေးလက်မခံကြလို့ပေါ့။
ရန်ကုန်ကကြောက်ကြတဲ့ဘိတ်ကဒီနေ့ဆိုလို့ရှိရင်၃နေရာလောက်ထွက်တယ်ပေါ့နော်။ကြောက်ကြနေတဲ့တဘိတ်စစ်ကြောင်းနေဆန္ဒပြနေကြတာကိုဆေးထုတ်ရေးကောင်စီရဲ့လက်နက်ကိုင်းတပ်တွေဘက်ကလိုက်လံရှာဖွေဖမ်းဆီးတာလူနည်းနည်းစုတာကိုတွေ့တာနဲ့ဖမ်းတာမျိုးတွေဖြစ်နေတာကြောင့်လက်ရှိမှာတော့ရန်ကုန်မှာဆန္ဒပြစစ်ကြောင်းနေအားနည်းနေတယ်လို့ရန်ကုန်ဆန္ဒပြဝင်မှာပါဝင်သူတဦးကလည ကချင်ပြည်နယ်မြစည်းနားပတ်မှာတော့ဒီကနေ့မနက်ရှင်းနာရီဝင်းကျင်လောက်ကစိုင်းကဲတပိတ်ပြုတ်လို့ပြီးတော့မြို့ရင်းလှည့်လှယ်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပြီးတော့လူစုခွဲနေတဲ့အချိန်မနက်စွန်းနာရီခွဲဝင်းကျင်လောက်မှာတော့စစ်ကောင်စီရဲ့လက်နက်ကိုင်တပ်ဖွဲ့တွေကအင်စည်းကားတွေနဲ့ဆန္ဒပြတဲ့သူတွေကိုလိုက်တိုက်ပြီးတော့လူငယ်အမျိုးသမီး၄ဦးကိုဖမ်းဆီးသွားတယ်လို့တပိတ်စစ်ကြ ဒီတယောက်အလံကိုမိရှိုဆန္ဒပြခဲ့ကြတယ်လို့တပိတ်ဆွေကြောင့်မှာပါဝင်တဲ့ဂျန်နရေရှင်ဇီယူငယ်တူကပြောပြပါဗျာ။လူဝင်တရားဝင်ကျင်တော့နေကျွန်တော်ထွက်လိုက်တဲ့ခင်ဗျ။ရဝင်ကျွန်တော်ထွက်ပြီးတော့ကျွန်တော်တို့ဟာနိုင်စင်သွားတယ်ပြီးရင်ကျွန်တော်ပြူးစီအောင်ရှိုသွားတယ်ခင်ဗျ။ပြီးရင်ကျွန်တော်တို့တယောက်အလံတယောက်ဆင်းပြနေနေတယောက်အလံမိရှိုလိုက်တယ်ခင်ဗျ။နိုင်စင်ရှိမှာ။အလားတ ပြည်သူနောက်ဆရာဆရာမမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတပိတ်စကြောင်းနေပူးပေါင်းပြီးတော့ဆဲအုပ်ချုပ်ရေးလောက်ခံပညာရေးကိုအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြတယ်လို့တပိတ်ကောင်းဆောင်တူကဗီအိုကိုပြောပြပါရတယ်။နေ့စဉ်မပြတ်အခုလိုကလမ်းမာရီပေါ်ထွက်ဆန္ဒပြနေကြတဲ့မန္တလေးမြို့ရဲ့တပိတ်စကြောင်းတွေဟာဒီကနေ့မနက်ပိုင်းကနေစလို့စစ်ကြောင်းပညာရေးအလိုမရှိကြောင်းစီဒီအမ်ပညာ ဒီနေ့ပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဖာကန်ကလေးမုံရွာဒဝဲလောင်းလုံးတို့မှလည်းလူရာနဲ့ချီပြီးဆန္ဒပြကြသလိုမကွေးမြို့နီးကကြေးရွာတွေစုပေါင်းပြီးလည်းဆရာနာရှင်အလိုမရှိကြောင်းဆန္ဒပြကြပါတယ်။ဒါပြင်ကြိုက်ထူဟင်္ဒရာပကံညာဦးနဲ့လက်ပတော်ဒေသတွေမှလည်းကြောက်ကြတဲ့ဘိတ်လူမဲ့တဲ့ဘိတ်အာယုံတဲ့ဘိတ်တွေဆင်နွှဲပြီးတော့ဆရာနာရှင်ဆန့်ကျင်လှုပ
Sapame. Jakaimine Gani, the Yogi Kumi Mugu, Tangwe Pure, Mandali Dan Singamune, Toma Yuanaga, Tangwe Pileline Sound, Jengayaku, Luzuga Takakelu, Jedo U, Tesone Bidenau, Pileine Niga Jiama, Sita Tararelu, Didaganiga Piovari, Mandaline Zakainti Dari Pagati, Chinu Nepa the Bee, Jangunga, Pipu Tare Dringu, Kukamon Sumi, Pubiava Mikna.
ကျခိုင်းပြည်နယ်ကနေတရုတ်ပြည်ကုမင်းကိုတန်ွေပို့ဆောင်တဲ့ပိုက်လိုင်းဖြတ်တန်းရာမန္တလေးတိုင်းစင်ကိုင်မြို့နယ်တောမရွာအနီးကပိုက်လိုင်းလုံကြုံရေးရဲကင်းကိုလူတစုကဒီကနေ့မေ9ရက်မနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့လို့ပိုက်လိုင်းလုံကြုံရေးယူနေတဲ့ရဲသုံးဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မနေ့ခုနှစ်နာရီလောက်မှာတနက်ဖောက်တန်ကြားရတယ်တနက်ဖောက်တန်ကြားပြီးတော့န ကျွန်တော်ရွာနေထင်းကြီးပြေးကြတော့အဲနောက်ပိုင်းမှာစစ်သားရောဈေးရောအဲဒီမှာလုံလုံကြီးချထားတဲ့ရေကိန်းနာမှာရောက်နေကြတယ်ခုနှစ်နာရီလောက်ပါလေနောက်ပိုင်းသင်းထွက်လာတာရေသားတုံးရောက်စီသွားတယ်ဒါနဲ့ဝင်ခုတ်ခံရတယ်မနေ့ကငါးနာရီဆယ်မိနစ်လောက်ကဝင်ပြီးတော့လူအင်အားခံမှန်းကြီးလူအင်အား20လောက်ပါတဲ့လူတစုကဝင်ခုတ်သွားတယ်တောင်ကြတဲ့ဝန်ထမ်းကငါးယောက်ရှိတယ်အဲသူဒီအချင်းပြောင်းမှာအိတ်
သိရတယ်ခင
်အခုလို pipeline ဆောင်းတဲ့ရဲတွေတိုက်ခိုက်ခံရပြီးတေဆုံးသွားတာကြောင့်တောမရွာမှာည6နာရီကျော်ရင်အပြင်မထွက်ဖို့စစ်ကောင်စီဘက်ကလိုက်ပြောနေပြီးစစ်တပ်လည်းချထားတယ်လို့ဒေသခံတွေကပြောပါတယ်အခုတိုက်ခတ်မှုဟာ60 KI ကာကွယ်ရေးအဖွဲ့ကသူတို့လှုပ်ဆောင်တာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ဒါအပြင်မေ3ရက်ကစာတင်ကျောင်းလာဖွင့်လို့ဆန္ဒထုတ်ဖော်ခဲ့တဲ့စကိုင်းတိုင်းခင်ဦးမြို့နယ်တဲကတင်းမရွာမှာဆန္ဒထုတ်ဖော်ခဲ့သူတဦးရဲ့နေအိမ်ကိုမေ4ရက်ညပိုင်းကစစ်ကောင်စီတပ်တွေလာရောက်ရှာဖွေတာပြုလုပ်ခဲ့ပြီးပစ္စည်းတွေယူဆောင်သွားခဲ့တယ်လို့ဝင်ရောက်ရှာဖွေခံရသူတဦးကပြောပါတယ်
။ဘာလို့လဲပေါ့ဗျာ။ခင်ဗျားကတော့ခမကြီးကလည်းရှိမှလည်းတုံးတဲ့တော်ဝင်လောက်တော့ရှိနေတယ်လို့။ဝင်ရောက်ကျွန်တော်ခင်ဗျားဟိုဟာတွေကတကောက်ပြောင်းရိုင်းဖို့ပြီးတော့ရှိတဲ့ဟိုပေါ်ကပကံခွဲရောက်နေရတာမကြံကျလို့အတန်းချက်ဆက်ဟိုတွန်းပုံးနေတော့ဟိုကြံတဲ့ဟာတွေလေဒီမှာကြီးကကြံတဲ့ဟာတွေဒီဝေးယူပြီးတော့အဲ့ဒါတော့ဒီလိုပါလေးဒီကျွန်တော်တို့ဒီမေးကြောင်စိုက်ဖို့တည်းမေးတာအေးပြာစားအတွင်းလုံးတလုံးကြောင်ခွင့်ခွဲပြီးအတွင်းထင်ကျထားရတယ
်။မေလ3ရက်နဲ့4ရက်နေ့ဒီမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးဒေသခံ2ဦးနဲ့စစ်သား4ဦးအထိတေဆုံးခဲ့တဲ့အထိပစ်ခတ်မှုပြင်းထန်ခဲ့တဲ့မကွေးတိုင်းထီလင်းမြို့မှာတော့ဒီကနေ့တိုက်ပွဲမဖြစ်ဘဲငြိမ်သက်နေတယ်လို့ဒေသခံ2ဦးကပြောပါတယ
်။အဲဒီတက်ကတမရှိဘူးဒီနေ့ညင်းနေတယ်သူတို့ကင်းနေပါလိမ့်ချပြီးတော့ပါဟုတ်လို့ကကြတော့ဒီဘက်ကလည်းညင်းနေ
ဒါအပြင်မနေ့ကညနေပိုင်းကဖန်ဝရန်ထုတ်ထားသူတွေကိုလာရောက်ဖမ်းဆီးရာကနေဒေသခံရွာသားတွေနဲ့စစ်ကောင်စီတပ်တွေအခြေအနေတင်းမာပြီးပြစ်ခတ်မှုဖြစ်ပွားခဲ့တဲ့မကွေးတိုင်းပေါ့မြို့နယ်ရေပြာကြီးရွာမှာစစ်ကောင်စီတပ်တွေကပြစ်ခတ်တာကြောင့်ရွာသားတဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရှိခဲ့ကဒီကနေ့မှာတော့လုံခြုံရေးကိုတင်းကျပ်စွာချထားတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးမြို့မှာဆိုရင်လေလုံခြုံရေးယူထားတဲ့စစ်သားကဆိုင်ကယ်တစည်းကိုစစ်ဆေးရာမှာအစစ်ဆေးမခံဘဲမောင်းပြေးတဲ့အတွက်လုံခြုံရေးယူထားသူကတနတ်နဲ့ပြစ်ခတ်လိုက်တာကြောင့်ဆိုင်ကယ်မောင်းနေသူကိုမထိပဲအနီးမှာရပ်ထားတဲ့ကားပေါ်ထိုင်နေတဲ့သူကိုထိမှန်ပြီးတဦးသေဆုံးခဲ့တယ်လို့တဦးဒဏ်ရာရှိခဲ့ပါသေးတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတကာမှာစစ်ကောင်စီကိုတရုတ်နိုင်ငံကကြောတောနောက်ခံလုပ်ပေးနေတယ်လို့မြန်မာຫນွေဦးတော်လိုင်းရဲ့လူရှားသူတွေကယူဆကြပါတယ်အဲဒါကြောင့်လေမြန်မာနိုင်ငံကတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုစတင်တာတွေရှိတယ်လို့ရခိုင်ပြည်နယ်ကနေတရုတ်နိုင်ငံကိုတွေ့တန်းထားတဲ့တရုတ်နိုင်ငံပို့ဒဏ်ငွေပိုက်လိုင်းကိုဖောက်ခွဲဖြစ်စီမယ်လို့ချိန်ချောက်တာတွေလည်းရှိခဲ့မှုပါတယ်အခုဖြစ်တဲ့ဒဏ်ငွေပိုက်လိုင်းလုံခြုံရေးယူထားတဲ့ကင်းစခန်းတစ်ခုတိုက်ခိုက်ခံရတဲ့ဖြစ်ရပ်ကတော့အဲလိုချိန်ချောက်မှုတွေနောက်ပိုင်းပထမဆုံးကြုံရတဲ့တိုက်ခိုက်မှုဖြစ်ပါတယ်လူ30လောက်ပါတဲ့လူအုပ်ကတုတ်သားတွေနဲ့တိုက်ခိုက်တာကြောင့်ရဲတပ်သား3ဦးထိုးသွင်းတံရတွေနဲ့တည်ဆုံးခဲ့တယ်လို့မြန်မာအတန်ကလည်းည7နာရီတိုင်းမှာအတည်ပြုကြေညာသွားပါတယ်ခင်ဗျာကိုခိုင်ဘက်ကတိုက်ပွဲအခြေအနေမှကြခင်သိရပါမယ်အခုဆက်ပြီးဟာခါကပြစ်ခတ်မှုတင်ဆက်ပါမယ်ချင်းပြည်နယ်ဟာခါမြို့မှာဆက်နာရှင်ဆန့်ကျင်ရေးဆန္ဒပြသူတွေနဲ့ဖွဲ့စည်းထားတဲ့ချင်းလန်းဒီဖ ens force အဖွဲ့နဲ့စစ်ကောင်စီလက်နက်ကင်တပ်ဖွဲ့ဝင်တွေကြောင့်မေလ၄ရက်နေ့ညပိုင်းမှာပြစ်ခတ်တိုက်ခိုက်ရှိကြပါတယ်အဲ့ဒီပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ဟာခါဒေသခံ၃ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်အပြည့်အစုံကို VOA သတင်းတော့နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟာခါမျိုးအင်းဝပန်ရှိမှရှိတဲ့စစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကင်းစခန်းတစ်ခုကိုချင်းပြည်တုကာဝေးရေးအဖွဲ့ကနေမေလ၄ရက်နေ့ညပိုင်းမှာတိုက်ခိုက်ခဲ့တယ်လို့ CDF အဖွဲ့ပြောခွင့်ရသူကပြောပါတယ်
။ဟုတ်ကဲ့မင်းညာခြေနိုင်ခွေးလုံးမှာဘောတော့အင်းဝပန်ရှိဒီနားမှာစစ်တပ်ကတွေအခြေချထားတဲ့တပ်ကံတစ်ခုရှိရဲ့လုံခြုံရေးကိတ်တော့အဲ့မှာနေရောက်ရှိရဲ့ဆိုတော့အဲ့ဒီကျွန်တော်တို့ဖုတ်သားတွေတော့တွားပြစ်တယ်တယောက်ကပြင်းချင်းတယ်တယောက်ကဒဏ်ရာရတယ
်ဒီပြစ်ခတ်တိုက်ခိုက်မှုပြီးတိုက်ပွဲဖြစ်ပွားတဲ့နေရာဒီမှာနေထိုင်တဲ့ဟာခါဒေတာကန်၃ဦးကိုစစ်ကောင်စီတပ်ကဒီမနေ့မှဖမ်းဆီးခေါ်ဆောင်သွားတယ်လို့မြုပ်ခန့်တူကပြောပါတယ
်အမေကတော့ကျွန်တော်ဒီ CDF ကကင်းစခန်းတစ်ခုဝင်ဖြစ်တာပေါ့နော်ဒီနေ့မနေ့မှာဒီ၃ယောက်တို့ဒီအင်းဝပန်အနောက်မှာရှိတဲ့ဒီအိမ်တဲအိမ်ကိုတို့မနေ့ကဖြစ်စဉ်နဲ့ပတ်သက်ပြီးမေးမြန်းဆရာရှိတယ်ဆိုဖမ်းခေါ်သွားရှိရဲ့စခန်းမနေ့ရှိနိုင်ခွဲလောက်ကတော့မင်းကလေးနှစ်ယောက်နဲ့ရောက်ကြလို့ကြပေါ့နော်အင်ရှင်တယောက်နဲ့အင်ဟားညဉ့်ညဉ့်ရောက်ပေါ့ခုချိန်ကြီးပြန်ပြုတ်ပြေပေါ့နော
်ဒါအပြင်ဟာကားမျိုးနဲ့ဆန္ဒလာမျိုးကြားမှာလဲမင်းညဏ်နေပိုင်းမှာချင်းပြည်တို့ကာကွယ်ရေးအဖွဲ့ကနေစစ်ကောင်စီတပ်ဖွဲ့ကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါတယ
်ဟာကားနဲ့ဆန္ဒလာကြားဆိုဆန္ဒလာနဲ့မီးတော့မီးတယ်အဲ့ဒီနေရာတည်းမှာပဲဒီတော့မှာအင်းလက်ပြီးတော့အဲ့ဒီဖွဲ့သူတို့ကဒီကနေနေနေနဲ့၆ယောက်အဲ့လိုပုံစံမျိုးနဲ့နေတဲ့သူတွေကသူကျွန်တော်တို့သွားပြစ်တာဒီလိုမြောက်ကတ္တညာရတယ်အကြဆုံးတော့မရှိဘူးစစ်တပ်က
ဟာကမျိုးမှာဆက်အနာရှင်စန့်ကျင်ရေးစန္ဒပြတပိမောက်စင်တွင်ဖန်စီခံထားရတဲ့သူတွေအလုံးကိုမေလ၂ရက်နေ့ညနေ၄နာရီနောက်ဆုံးထားပြီးပြန်လွှတ်မပေးရင်စစ်စင်ရေးတိုက်ခိုက်မှုတွေလုပ်သွားမယ်လို့
CDF ဖွဲ့ပြောခွင့်ရသူကပြောပါတယ်မရှိသေးဘူး60တော်ဒီနေ့လေး3ရက်ထပ်ဆန်းနေဆိုတော့ဒီလိုမျိုးလို့ရဲ့အဲ့လို့ဒီလိုမျိုးကျွန်တော်တို့ဖတ်မှန်ပြီးဒီလိုမျိုးပန်တက်ပြနေမှာမဟုတ်ပြီးခဲ့တဲ့မေလ၂ရက်နေ့ကစပြီး၄ရက်နေ့ထိဟာကမျိုးတွင်စစ်ကောင်စီတပ်ဖွဲ့ရဲ့ကင်းစခန်းကို CDF တပ်ဖွဲ့တွေကနေ3ရက်ဆက်တိုက်ခိုက်နေခဲ့တာပါ ဒီတိုက်ခိုက်မှုတွေမှာစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမသိရသေးပါဘူးချင်းပြည်နယ်မင်းသားနဲ့ဟာကာမျိုးတွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်မှမှုအပေါ်မှာလုံခြုံရေးတပ်ဘက်ကလက်နက်နဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နက်ကင်ဆွဲခုခံတော်လှန်လာခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာဟာကာမှာတိုက်ခိုက်
Bajong Yato Males, Ramjogin, Kokan Baga Taibuji Nijiaba. Sending a Noban Kokan Unima, Ingani Nibanga Sagi Taibueha, Tigini Nigima D such a D, Taibuejo, Jadanga, Tiget and Yagabari. The Cinema Bek, Chimjin and Namari Muma, Tambro Jinangu, Manko Takeda Sigadu, Mumma Munimale, Takedari, Suchinibari, Sangunga Lare, Digrin Disuro, Kudanunga, Pabjavamakria.
ကုခိုင်မျိုးနယ်အတွင်းဖြစ်ပေါ်တဲ့တိုက်ပွဲဟာအင်္ဂါနေ့ညနေ၃နာရီခွဲလောက်ကစတင်ခဲ့ပြီးတော့ညနေ၅နာရီခွဲလောက်မှရပ်ဆိုင်ခဲ့ပြီးမြောက်ခွန်းနာရီကနေပြီးတော့၈နာရီခွဲလောက်ထိမြို့နီးမှာပါတိုက်ပွဲတွေထပ်ပြီးတော့ဖြစ်ခဲ့ပါတယ်ဒီတိုက်ခိုက်မှုတွေဟာဒီကနေ့မနက်ပိုင်းကနေနေကင်းတိဆက်ပြီးတော့ဖြစ်ပွားနေပြီးတော့အင်္ဂါနေ့ညပစ်ခတ်မှုမှာလူ၅ယောက်တန်ရရခ ထွက်ဘက်ကိုတွေ့ရတာ9နာရီလောက်ကစပြီးတော့ပြန်ချကြတာလေရတ9ရောက်ပြီပါအာမနေ့ကလာရှုပ်ပူလိုက
်ဒီနေ့နေကင်2နာရီလောက်အထိပြစ်ခတ်တံတွေကြားနေရတယ်လို့ပဲမြို့တွင်းဈေးဆိုင်တွေပိတ်ဖို့လည်းသတင်းတွေထွက်နေပါတယ်ဒီနေ့ဖြစ်တဲ့တိုက်ပွဲဟာမူဆယ်ဘက်အထွက်မန်ပန်းရွာအနောက်ဖက်ပြင်းခွဲရွာဘက်မှာဖြစ်ပွားနေကြောင်းနဲ့တိုက်ပွဲဖြစ်ချိန်မှာမူဆယ်မန္တလေးပြည်သူ့လက်မကြီးကိုခဏပိတ်ထားပြီးတော့နောက်ပိုင်းမှာတော့ကားတွေပုံမှန်ပြေးဆွဲနေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီတိုက်ခိုက်မှုဟာ TNLA တအားတလောင်နဲ့ MNDAA ကုကတက်တွေပူးပေါင်းပြီးတော့တပ်မတော်ကိုတိုက်ခိုက်တာဖြစ်တဲ့အကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်။ဒီနေ့မနေ့ပိုင်းမှာပဲကချင်ပြည်နယ်နမ်တီအထက်ဒေသခံတွေခေါ်ကြောက်တောင်ဆိုတဲ့နေရာမှာတပ်မတော်ရင်းနှံတစ်ခုကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့နမ်တီဒေသခံတူကပြောပါတယ
်။ဖြစ်လာလေ5မိနစ်လောက်မှာဖြစ်တာ
။အထူးခိုက်ကြဆုံးကိုသေချာမသိရကြောင်းလည်းပြောပါတယ်။အခြားဒေသခံတူကတော့ဒူနာတင်နှစ်စီးနဲ့တည်ယူတာရှိခဲ့ပေမဲ့အသေးစိတ်အခြေအနေမသိရဘူးလို့ပြောပါတယ်။မိုးမောင်မြို့နယ်ကမြို့တစ်ကုံလောဘက်မှာတော့ဒီကနေ့ဆနေရမြောင်နေ့မှာလက်နက်ကြီးနဲ့ပစ်ခတ်တာတွေဆက်ပြီးတော့ရှိနေတဲ့အကြောင်းမိုးမောင်ဒေသခံတူကပြောပါတယ်
။ဒီနေ့ရနေ့ပေါ့။ဟွာနေကြရည်နဲ့သုံးလာကြည့်တာတော့ဒီနေ့တော့မလာဘူး။မင်းမင်းကတော့ခေါက်လာပြီ
။တိုက်ပွဲကြောက်ပေါက်ကွဲတာကြောင့်ဒေသခံတွေထိလန့်နေကြောင်းလည်းသိရပါတယ်။ဒီကနေ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးတော့မေးမြန်းဖို့ဗမုညိနော်ဘူးကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။လက်ရှိမိုးမောင်မြို့နယ်တွင်ဖြစ်တဲ့တိုက်ပွဲသတင်းကိုတော့တပ်မတော်ဘက်ကထုတ်ပြန်ထားတာမရှိသေးပါဘူး။ဒီရတော့အနေကချင်းပြည်နယ်မန်စီမြို့နယ်ရဲစခန်းကိုလက်နက်ကင်တပ်တွေဝန်ရောက်တိုက်ခိုက်တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တို့ကြာဆုံးခဲ့ကြောင်းနဲ့ဧပြီလ30ရက်နေ့ကမြကျိနားမြို့နယ်မြကျိနားစွန်ဘရာပွန်လမ်းလုပ်ငန်းလုပ်နေတဲ့မော်တော်ယာဉ်ကို KIA ကလက်နက်ငယ်နဲ့ပစ်တာကြောင်းလမ်းလုံသား3ဦးဒဏ်ရာခဲ့တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအင်္ဂါနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုကင်တကတိုက်ပွဲချင်းဒီနောက်ဆင်ခဲ့ရတာပါနောက်ပိုင်းမှာဦးကျော်စန္ဒာရဲ့မြမအရေး30ချက်အပါအဝင်သတင်းပတ်ဆိုင်ရာတွေကိုလည်းနောက်ဆင်ရဖို့ရှိပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအတံမတ်ကြီးရဲ့ပြောဆိုချက်ပေါ်ဘယ်လိုတုံ့ပြန်ကြသလဲဆိုတာမပြောခင် AMP ပါတီဘက်ကဒီကနေ့ဘာပြောသလဲကြည့်ရအောင်ပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်နေ့ကအာဏာသိမ်းယူခဲ့တဲ့စစ်ကောင်စီဘက်က AMP ပါတီရဲ့တောင်းဆိုချက်တွေကိုမလုံဆောင်ခဲ့တာကြောင့်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်သွားတော့မယ်လို့ရခိုင်မျိုးသားပါတီ AMP ကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းပြည်စုံကိုကိုငင်းချမ်းကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်မျိုးသားပါတီ AMP ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တဲ့ဒေါ်အေးနုစိန်ဟာအာဏာသိမ်းစစ်ကောင်စီရဲ့အဖွဲ့ဝင်တဦးဖြစ်ပါဝင်ခဲ့ပါတယ်။လက်ရှိမှာတော့ပါတီရဲ့တောင်းဆိုချက်တွေကိုစစ်ကောင်စီဘက်ကမလုံဆောင်ပေးတာကြောင့်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတာတွေကိုရခိုင်မျိုးသားပါတီအနေနဲ့ရပ်တန့်သွားမယ်လို့ပါတီဥက္ကဋ္ဌဦးတာထွန်းလာက VOE ကိုပြောပါတယ်။
အဲကျွန်တော်တို့ဒီဆက်ဆက်ဆောင်ရွက်နေနေဆိုတဲ့ဟိုပုံစံမျိုးလေးကျွန်တော်တို့ဟိုလုံဆောင်လို့ရခဲ့တဲ့အခြေအနေလေးမရှိဘူး။အဲဒါကြောင့်ဒေါ်အေးနုစိန်ပါဝင်မှုနဲ့ပတ်သက်ပြီးပါတီကဆက်ဆက်ဆောင်ရွက်ဖို့တော့ဟိုလှုပ်ဆောင်ဖိတဲ့ကိစ္စတွေကို
ဒေါ်လာစီမအဲ့ဒါကြောင့်ဒီနေ့ဟိုမှာသင်ပါတဲ့ဘိုးအလုံးမှုဆုံးအစီဝေးကဒီငရော်စီမံအုပ်ချုပ်ရေးကောင်စီနဲ့ချက်ချက်ဆောင်ရွက်မှုတွေကိုဟိုရဲနာဖို့အတွက်တပတ်တာပြချပေးတာဖြစ်တယ်။ရခိုင်မျိုးသားပါတီဟာရခိုင်လူထုထောက်ခံမှုအများဆုံးရရှိထားတဲ့ပါတီတစ်ခုလည်းဖြစ်တယ်လို့ရခိုင်ပြည်သူလူထုအကျိုးစီးပွားနဲ့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကိုရခိုင်မျိုးသားပါတီကဦး ြောပါတယ
်ရခိုင်ပြည်နယ်အစိုးရကိုဥဆောင်ဖွဲ့စည်းဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ်အခုနိုင်ငံတော်စီမံအစိုးရကောင်စီကိုလည်းကျွန်တော်တို့ဟိုဥဆောင်ပြီးကျွန်တော်တို့ဒီရခိုင်လူမျိုးနဲ့ရခိုင်ပြည်နယ်အကျိုးစီးပွားအတွက်ကျွန်တော်တို့ဟိုလှုပ်ဆောင်ဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ
်အာဏာသိမ်းစစ်ကောင်စီကခန့်အပ်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်ယာလူကိုရခိုင်မျိုးသားပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တူဖြစ်တဲ့ဒေါ်အင်းနုစိန်ကလက်ခံခဲ့ပြီးတဲ့နောက်ပိုင်းရခိုင်လူထုကြားဝေဖန်မှုတွေလည်းရှိခဲ့တယ်လို့ပါတီတွင်းနှုတ်ထွက်တာတွေလည်းရှိခဲ့ပါတယ်။လက်ရှိမှာတော့ရခိုင်မျိုးသားပါတီအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတာတွေကိုရပ်တန့်မဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်ရေးလေးလာသုံးသက်သူကိုထွန်းကြည်ကအခုလိုပြောပါတယ်
။ကျင်းသွားခဲ့တဲ့စစ်ကောင်စီကလည်းဒီလူထုစံတပ်ပြပွဲတွေနောက်ပြီးတော့ဒီဟိုလူထုလှောက်ရှားမှုတွေမှာဒီတုံ့ပြန်လဲတုံ့ပြန်ခဲ့တဲ့အကြမ်းဖက်လောက်ရတဲ့အကောင်လုံးဟာလဲ ANP ပါတီမှာလဲတာဝန်ရှိတယ်ဆိုတာကိုသူတို့ဝါခံရလိမ့်မယ်ဒါကတော့အရှိတရားဖြစ်တယ
်လက်ရှိအချိန်မှာရခိုင်မျိုးသားပါတီကဒေါ်အင်းနုစိန်နဲ့အရင်အစိုးရလက်ထက်ကရခိုင်တိုင်းဒေသရေးရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးစော်အေးမောင်တို့ကအာဏာသိမ်းစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတာပါရခိုင်မျိုးသားပါတီအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းနေသူတွေဟာသူတို့ဆန္ဒသဘောအလျောက်ပူးပေါင်းနေသူတွေဖြစ်ပြီးပါတီကထုတ်မထုတ်ဆိုတာကိုတော့ဘ ഹു ကော်မတီအစည်းအဝေးခေါ်ယူပြီးဆုံးဖြတ်ရမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလှကပြောပါတယ်ခင်ဗျာ
ရခိုင်မျိုးသားပါတီကစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာရပ်တော့မယ်ဆိုတဲ့အကြောင်းပြောသားခဲ့တာပါစစ်ကောင်စီနဲ့အတူအပေါင်းပါစီးပွားရေးလုပ်ငန်းရှင်တွေကိုပြစ်မှတ်ထားပြီးပိတ်ဆို့အရေးယူမှုတွေဆက်လုပ်တော့ဖို့လိုတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတမန်ကြီးကအမေရိကန်အောက်လွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့တဲ့အပေါ်လူ့အခွင့်အရေးနဲ့နိုင်ငံရေးလိလသူတို့ကကြိုဆိုထောက်ခံကြပါတယ်ရန်ကုန်ကပြပို့တဲ့ဒီသတင်းကိုကိုစောဝင်းလိုက်ပြောပြပါမယ်ခင်ဗျာ
မြန်မာစစ်ဘုတ်ချုပ်တွေကိုပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတွေလုပ်တာကမြန်မာနိုင်ငံရဲ့လက်ရှိအခြေအတဲကိုဖြေရှင်းရမှာထိရောက်တဲ့နိလန်တစ်ခုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတာမတ်ကြီးဦးကျော်မိုးထွန်းကအင်္ဂါနေ့ကပြုလုပ်တဲ့အမေရိကန်အောက်လွှတ်တော်မြန်မာအရေးကြနာပွဲမှာပြောပါတယ်မြို့သားညီညွတ်ရေးအစိုးရ NUG ကိုအတိအမှတ်ပြုကြဖို့နာဆာကစစ်ကောင်စီအပါအဝင်အပေါင်းပါတွေလက်ထဲရောက်သွားနိုင်မဲ့ငွေတွေကိုဖြတ်တောက်ပြစ်ဖို့နဲ့စီးပွားရေးပိတ်ဆို့မှုတွေဆက်လုပ်သွားကြဖို့အောက်လွှတ်တော်အမတ်တွေကိုသူကတိုက်တွန်းခဲ့တာပါဗီဒီယိုကွန်ဖရင့်နဲ့၃နာရီကြာပြုလုပ်တဲ့ဒီကြားနာပွဲမှာတမကြီးဦးကျော်မိုးထွန်းပြောဆိုသွားတာနဲ့ပတ်သက်ပြီးလူ့ခွင့်ရေးနဲ့မြန်မာနိုင်ငံရေးလေ့လာသူတချို့ကကြိုဆိုလိုက်ကြပါတယ်။မြို့သားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းသဘောထားကြေညာချက်ထုတ်ပြန်ခဲ့တဲ့ချင်းလူ့ခွင့်ရေးအဖွဲ့ CHRO ကဦးကျော်မိုးထွန်းမနေ့ကဆွေးနွေးသွားတဲ့သဘောထားအပေါ်မှာထောက်ခံကြောင်းပြောပါတယ်။နာဆာကစစ်ကောင်စီကိုဒဏ်ခတ်ပိတ်ဆို့မှုတွေဆက်လုပ်သွားဖို့လိုကြောင်းလဲ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစလိုင်းဇာအုပ်က VOE ကိုပြောပါတယ်။
โอเคကျွန်တော်တို့လက်ခံကြည့်ဆိုရဲဘောเนาะစစ်ကောင်စီဆိုတဲ့ဟာကသူတို့တရားမဝင်တဲ့အနာသိအဖွဲ့ပဲလို့ကျွန်တော်တို့သတ်မှတ်ပါတယ်ဆိုတော့အခုလိုမျိုးဒီစစ်ကောင်စီရဲ့အနာသိမှုမအောင်မြင်နိုင်အောင်နိုင်ငံတကာအစိုးရတွေကပိတ်ဆို့မှုဟိုလုပ်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်
နိုင်ငံကလူ့ခွင့်ရေးရှင်တွေတူဖြစ်တယ်လို့ဥပဒေထောက်ကူပြုကွန်ရက်တည်ထောင်သူလည်းဖြစ်တဲ့ဦးအောင်ထူးကလည်းစစ်ကောင်စီကိုဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်လာတာကိုသူ့အနေနဲ့ထောက်ခံကြောင်းပြောပါတယ
်ကျွန်တော်တို့ထောက်ခံပါတယ်ဦးကျော်မိုးထွန်းပြောတာ။အဲကြောင့်လဲဆိုတော့ပိတ်ဆို့မှုကြောင့်ဆုံးရှုံးသွားနေတာကမျိုးရှိတယ်။မျိုးကတော့ဗာလဲဆိုတော့ဒီအဓိကစစ်ကောင်စီနဲ့သူ့ရဲ့စီဝေးရန်ရည်ဖြစ်တယ်။ဟိုနောက်တစ်ခုကတော့သူ့နဲ့ပေါင်းနေတဲ့ခရိုနီစီဝေးလုပ်ငန်းရှင်ကြီးတွေဖြစ်တယ်။ရိုးရိုးစီဝေးလုပ်ငန်းရှင်တွေတိခိုက်နေတာပေါ့သို့တော်လည်းပဲအခုလိုမျိုးစစ်ကောင်စီကိုတကယ်တိုက်နေကြကြတာတွေမှာသူလည်းဇုံတရားတိခိုက်တာမျိုးတော့သူ့ဘက်ကအသင်ပင်ကျွဲလို့ပဲရှိမယ်လို့ထင်တယ်လေစစ်ကောင်စီကအခုအစိုးရပုံစံမျိုးတင်းတက်လုပ်နေတဲ့ကာလတည်းမှာနိုင်ငံကိုပိတ်ဆို့မှုတွေလက်ပေါင်းတယ်လို့ကကောင်းနေလို့ကျွန်တော်ထုတ်ခဲ့
လက်ရှိမှာအမေရိကန်နဲ့မိတ်ဖက်နိုင်ငံတို့ကမြန်မာစစ်ကောင်စီကိုစီးပွားရေးအရဆက်လက်တန်းခတ်နိုင်ဖို့လက်တွဲဆောင်ရွက်နေပြီးစစ်ကောင်စီစီရောက်ရှိနိုင်မဲ့မြန်မာနိုင်ငံရဲ့ဒေါ်လာ1ဘီလီယံပိုင်ဆိုင်မှုကိုလည်းထိန်းချုပ်ခဲ့ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌဝိုင်းရင်လွှတ်တော်အမတ် Gregory Meeks ကတော့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်ကိုအရေးယူပိတ်ဆို့နိုင်ရေးနီးလန်းတွေရှာဖွေဖို့အတွက်အခုလိုကြားနာပွဲကိုလွှတ်ရတာဖြစ်ကြောင်းအင်္ဂါနေ့ကသူ့ရဲ့အဖွဲ့မင်ကွန်မှာပြောဆိုသွားပါတယ်ခင်ဗျာ။
ကူရတဲ့ဘက်ဆိုင်ရာမြန်မာတမ္မကြီးဦးကျော်မိုးထွန်းအမေရိကန်အလို့တော်မှာပြောဆိုခဲ့တဲ့ပေါ်တုံ့ပြန်ချက်တချို့ကိုကြားခဲ့ရတာပါဒီကနေ့ညတွေသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့သတင်းပတ်ဆိုင်ကဏ္ဍတွေအလှည့်ကြပါပြီရင်းစုံတော့လူလူနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်ခြေလက်တွေမှာတနက်တန်းရရှိတဲ့အခါအယူအကျိုးမကျိုးဆိုတာကိုတာမန်လူတယောက်အနေနဲ့အချက်
ချစ်လက်တွေမှာတင်ရရတဲ့အခါအရေးပြားကျက်သားအယုတ်အအောင်ကြောင့်တွေးကြိုးတွေကိုထိခိုက်ပျက်စီးစေတဲ့အပြင်အယုတ်ကျရလည်းဖြစ်နိုင်တာကိုတွေ့ရပါတယ်တနက်တန်ရကြောင့်အယိုးကျတာကိုအပန်းဖရက်ချာလို့ခေါ်ပြီးအယိုးကျခြင်းရှိမရှိဆိုတာကိုတာမန်လူပြောင်းအနေနဲ့အချက်၅ချက်နဲ့စစ်ဆေးကြည့်နိုင်တယ်လို့အရေးပေါ်အပလီကေးရှင်းမှာအထွေထွေယောဂကုဆရာဝန်ဒေါက်တာဟိန်းထက်ကပြောပါလေ။န
ံပါတ်၁တစ်ချက်ကတော့ကျွန်တော်တို့ deformity ပေါ့။အယိုးရဲ့မူလပုံစံပေါ့။ပုံပြက်ခြင်းရှိမရှိကြည့်ရမယ်နော်။တချို့ပေါင်ယိုးတို့တချို့ဒီကျွန်တော်တို့လက်ဖြန်ယိုးတွေမှာဆိုလို့ရှိရင်ပုံပြက်သွားတာနဲ့အယိုးကျသွားပြီဆိုတာတန်းသိတယ်ပေါ့နော်။နောက်တစ်ခုကနာကျင်မှုရှိမရှိပုံမှန်ကျိုးသွားပြီဆိုပေလို့ရှိရင်ကျွန်တော်တို့ကအဲ့ကျိုးတဲ့နေရာကိုနည်းနည်းလေး pressure နည်းနည်းလေးပြီးပြီးဖိကြည့်လိုက်တာသူဒီဟိုဖိတဲ့အားနဲ့မမြအောင်သူနာတယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့က tenderness လို့အလွယ်တကူပြောတာပေါ့နော်အဲ့လိုမျိုးရှိမရှိ
ထိခိုက်ဒဏ်ရာရရှိတဲ့ခြေသုံးမဟုတ်လက်ဟာလက်ဝပုံစံမဟုတ်တော့ဘဲပုံပြက်နေပြီးအနေငယ်ဖိနှိပ်လိုက်တာနဲ့နာကျင်မှုဝေဒနာကိုပြင်းပြင်းထန်ထန်ခံစားနေရတဲ့ဆိုရင်အယိုးထိခိုက်မိပြီလို့တန်တရားထားရတော့မှာပါချစ်လက်ရဲ့အနေထားကလည်းလွဲမှားတဲ့အနေထားဖြစ်နေပြီဆိုရင်အယိုးကျတာဖြစ်ဖို့ရာဂိုင်းနှုန်းပိုများလာတယ်လို့ဒေါက်တာဟိန်းထက်ကရှင်းပြပါဗျာ
။သုံးကတော့ကျွန်တော်ကဟို abnormal posture ပေါ့နော်။တာမန်လူတစ်ခုကြီးအနေထားဟုတ်မှာဟုတ်။ဟိုကျွန်တော်တို့ကပုံမှန်တိုင်းဆိုရင်ဟိုလက်တွေပါလို့ဆိုရင်မြောက်လိုက်လို့ရှိရင်လက်ကိုစမြောက်ပြီဆိုလို့ရှိရင်ဒီအပြင်ဘက်ကိုယူပြီးတော့မှမြောက်တယ်။အဲအပြင်ဘက်ကိုဘယ်သူမှတော့ဟိုလက်ကိုကားပြီးတော့အဲ့လိုမျိုးမြောက်တဲ့လူကတော့ရှားတယ်ပေါ့နော်။အဲ့တော့သူ့ရဲ့ပုံမှန်ပိုချာလေးပေါ့နော်အယိုးရဲ့အနေအထားလေးကပုံမှန်ဟုတ်မှာဟုတ်လူတယောက်ကလဲနေပြီဆိုလို့ရှိရင်လည်းပေါ့နော်အဲ့ဒါတည်းကလည်းပြန်ရှင်းရပါတော့လဲနေလေဆိုလို့ရှိရင်ခြေောက်လေးကပေါ့နော်ခြေမာလေးကအပြင်ဘက်ကိုဘာပဲဖြစ်ဖြစ်ကျွန်တော်တို့အပြင်ဘက်ကိုရှင်းတယ်လူတယောက်လဲပြီဆိုလို့ရှိရင်ဒါပေမဲ့အယိုးကျိုးတဲ့လူပုံမှန်မဟုတ်တဲ့လူကြတော့အဲ့ဒီခြေမာတာပေါ့နော်အတွက်ပေါ့နော်အင်တာနယ်ဘက်ကိုသူရှင်းတယ်ပေါ့နော်အဲ့ဒါဒီသူရဲ့ပိုချာပေါ့နော်အဲ့လိုမျိုးအယိုးရဲ့ normal ပိုချာဟုတ်မှာဟုတ်ပေါ့နံပါတ်၄ချက်ကတော့ကျွန်တော်တို့က restriction of function ပေါ့နော် restriction of movement လို့ခေါ်တာပေါ့အယိုးတစ်ခုမှာကျွန်တော်တို့ကသူ့ရဲ့ function ပေါ့နော်လုပ်ငန်းဆောင်တာလုပ်နိုင်တဲ့ဟာတွေရှိတယ်အယိုးတစ်ခုပေါ့နော် joint တစ်ခုအယိုးတစ်ခုကဘာလဲဆိုကွေးမယ်ပေါ့နော်နောက်တစ်ခုကဆက်မယ်ပေါ့နော်ဆက်မယ်နောက်တစ်ခုကတော့second tension ပေါ့လဲလိုက်ပါတချို့ဟာလုပ်လို့ရကတ်မယ်ခွာမယ် adaptation adaptation အဲ့ဒါကြီးလုပ်လို့ရတယ်ဒါအယိုးရဲ့အကူအညီနဲ့လုပ်တဲ့ function တွေပေါ့နော်အဲ့ဒါကြီးပြတ်သွားပြီဆိုရင်လည်းပေါ့နော်ကျွန်တော်တို့ကအယူကျိုးပြီးလို့ယူဆမယ်ပေါ့နော်။နံပါတ်5ချက်ကတော့ကျွန်တော်က prepared ဆိုတော့ထုတ်ရှားလိုက်လို့ရှိရင်အယူနှစ်ခုကကျိုးသွားပြီဖြစ်တဲ့အတွက်အဲကျိုးသွားတဲ့အယူနှစ်ခုကပြတဲ့အတိုင်းជីជីជីကြားရတယ်ပေါ့နော်။အဲဒါက prepared ။အဲဒါတော့တိတ်ပြီးတော့ကျွန်တော်တို့ကမထူးခြားဘူး significant မဖြစ်ဘူးဆိုတော့တိတ်ပြီးတော့ဟုတ်တယ်။တမန်လူနေနဲ့တော့တိချင်မှတော့တိမှာပေါ့နော်။
ခြေလက်တွေမှာတနက်တန်ရာရရှိတဲ့အခါအယိုးကျိုးမကျိုးဆိုတာကိုတမန်လူတယောက်အနေနဲ့အချက်၅ချက်ပေါ်အခြေခံပြီးခံမဲ့သိရှိနိုင်တဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒီလူတွေကျမ်းမာရေးအစီအစဉ်ပြီးတဲ့နောက်အခုတော့မြမအရေးသုံးသက်ချက်အလှည့်ကြပါပြီစစ်ကောင်စီကအာဏာသိမ်းယူပြီး၃လကျော်လာသည့်တိုင်အောင်မြမနိုင်ငံမှာညီဝုတ်ပြည်ပြားရေးနဲ့တရားဥပဒေစိုးမိုးရေးပြပြနေစေအုပ်ချုပ်ရေးရန်ရည်ရယူရင်းနေစေဖြစ်ပေမဲ့စစ်ကောင်စီကတော့နှိရှေအုပ်ချုပ်သွားဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်ဥက္ကဋ္ဌဦးကြည်မြင့်ကပြောပါတယ်အသေးစိတ်ကိုတရားလွတ်တော်ရှိနေကြီးဦးကြည်မြင့်နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဦးကြည်မြင့်ခင်ဗျာအခုမြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းတာ၃လကျော်ခဲ့ပါပြီတိုင်းပြည်ရဲ့ငြိမ်းချမ်းမှုငြိမ်းချမ်းပြည်ချမှုအခြေအနေပုံမှန်ရောက်သွားပြီလို့တော့ပြောလို့ရမှာမဟုတ်ပါဘူးဒါနဲ့တချို့ကလည်းပြောတယ်ဒီသနာပြမှုတွေဟာပြန်မှုမျိုးတော့ကတော့မှတော့ပြင်းပြင်းထန်ထန်မရှိတော့ဘူးဆိုပြီးတော့လည်းပြောကြပါရဲ့ပထမဆုံးအဲ့ဒီရေပြားအခြေအနေကိုနည်းနည်းသုံးသပ်ပြပါခင်ဗျာ
ဒီလိုရှိတယ်ကြာဟိုသိကုန်မှုတွေဖိနှိပ်မှုတွေကတော့အရင်ပြစ်ခံတယ်ကျွန်တော်တို့ဆိုလို့ရှိရင်ဘယ်လိုပြောမလဲဆိုရင်လမ်းသွားရင်တယ်လီဖုန်းတော့ယူမသွားရင်သူ့ရဲ့ဇူငယ်တွေပေါ့ဗျာတယ်လီဖုန်းတွေ့ရတယ်ဒီတိုင်းနဲ့အဲ့တယ်လီဖုန်းကအပြင်းဆိုပြီးတော့အဲ့အဲ့အထူးသဖြင့်တက်စီနဲ့ကိုယ်ပိုင်ကားစီးရလို့ မစကားစီးတဲ့လူတွေလုံတာသိမရှိအဲ့လိုစစ်လိုက်လို့တယ်လီဖုန်းဖွင့်ပြလို့သူတို့မကြိတ်စာတွေပါသွားလို့ဆိုရင်အဲ့တယ်လီဖုန်းသိမ့်လိုက်တယ်ဒါမှနှစ်ကတော့အေးအေးယူမဲ့ပြောတယ်မှတ်သုံးကတော့ပတ်စံတောင်းဘူးလားအဲ့ဒီဟာတွေဖြစ်နေတဲ့အခါမှာလူတွေကတော်တော်သွားလာတာဆက်အဲ့လောက်ကြီးပြီးနေတာညာကြီးကိုလည်းဝင်လာတယ်အညာကြီးကိုသူဘာမှမပြောဘဲနဲ့သူခန္ဓာရရပါတာသူပေါင်းပြီးတော့အညာပဲလေမလုံးကြုံဘူးတော့ရတယ်အဲ့လိုဖြစ်တဲ့အခါမှာရေဘူးရအခြေအနေရတော့အဲရင်းသက်တယ်လို့ဖြစ်ပေလို့လူလူကတော့မျိုးအညူဘောပဲမကြည့်ဘူးပေါ့ဗျာရက်ဆက်လောကြီးတဲ့ခါအဲ့လိုဘုန်းဘုရားသာကိတ္တမှာအဲ့သူခန္ဓာရရဝတာအုတ်ချွေမှုလူသောကဝင်လာပြီဒါနဲ့ထိုးတတ်သွားအဲ့လိုဟာမျိုးကြီးရအခုရဟုံးမှာမီးမီးရှူတာလေရိုက်တာလေအဲ့ဒါတွေကတော့အဲ့ဘက်ကပြောင်းသွားတယ်တက်ခဲ့တာဟု
တ်ကဲ့
တစ်ဖက်ကလည်းပဲလူငယ်တွေကတင်းရင်တင်းတယ်လို့သနပ်ကြပွဲတွေကတော့အဲချိန်နေတယ်အဲ့ဒါဒီတက်သွားပြီဆိုတော့တော့မဟုတ်ဘူးအဲ့ဒါနော
်ဆိုတော့အခုသူစီအင်းယူခံထားတဲ့လူတွေလည်းတော်တော်များများရှိနေပါတယ်တင်းကျင်နာကတော့သူတို့ကတော့ရှော့ပြောတယ်အေးအေးပီပီပြောတာမှားတယ်ဗျာညာပြောတော့ပေါ့လေဒါပေမဲ့ကျွန်တော်သိကျင်တာကအဲ့ဒီဖန်ဆီးထားတဲ့လူတွေကိုဘယ်လိုကျုံတင်လေဒါအရဖက်တရားယုံကစစ်ခုံယုံကကျွန်တော်ပြမနားလဲထားကမြန်ကုန်ကမြို့နယ်6ခုနဲ့မန္တလေးကမြို့နယ်6ခုလောက်ကိုပဲစစ်အုပ်ချုပ်ရေးကြီးညာခဲ့တယ်လို့ကြားပါတယ်ဆိုတော့အခုတနိုင်ငံလုံးကိုသူတို့ပြုမှုလှုပ်ဆောင်ခဲ့တဲ့ဟာတွေဟာစစ်အုပ်ချုပ်ရေးပုံစံမျိုးများဖြစ်နေတာအဲ့ဒါဥပဒေကြောင့်အဖြစ်ဘယ်လိုခွဲခြားမြင်မိပါလဲခင်ဗျာ
အဲ့ဒါတာမန်လူတွေအနေနဲ့ကတော့တော်တော်ခက်တယ်ပေါ့ဗျာဟုတ်အဲ့လိုလဲဆိုလို့ရှိရင်ကိုယ်စားပြီးတော့အားလုံးမာရှယ်လောပုံစံလုပ်နိုင်တယ်။ရန်ကုန်မှာတော့95တွေကိုထောင်လို့အဲ့ဒါလူသတ်မှုတွေပါပါ။ထောင်ထဲမှာပဲစစ်တယ်။တရေလိုပဲစစ်တယ်။အကြီးကြီးနဲ့စစ်ပြီးတော့အမြင့်ဆုံးပြစ်တာအောင်ပေးတယ်။အမတ်တမတ်ကြီးလိုက်ရင်တော့မာရှယ်လောထုတ်ထားလို့လုပ်တယ်လို့အောင်။မာရှယ်လောမထုတ်ထားတဲ့ဟာလည်းပဲအဲ့လိုပဲလုပ်တာ။ထောင်ထဲမှာပဲစစ်တာ။စစ်ပြီးတော့အဲ့လိုအကြီးကြီးပဲစစ်တယ်။ခုကချီပါကုန်နေပါလိမ့်စေ။သိပင်ရကြအောင်။ဒီနေ့ပဲကျွန်တော် Facebook မှာလည်းတင်လိုက်ကြည့်ဥပဒေအထောက်အပံ့ပြုရေးအဖွဲ့ဥပဒေကိုပြင်ဆင်တဲ့ဥပဒေကိုပြဋ္ဌာန်းပြီးတော့ဥပဒေအထောက်အပံ့ပြုလူများအဖွဲ့ကိုပိတ်အပ်တဲ့အာဏာတွေကိုလုပ်ပိုင်ခွင့်တွေကိုအားလုံးယူသိမ်းလိုက်တယ်။ရှင်းနေဒီဟာဥပဒေအထောက်အပံ့ပြုရေးအဖွဲ့ရဲ့ဥပဒေကိုကိုင်ပြီးတော့ဘာမှဒီပြည်သူတွေကိုကြီးလို့မရတော့ပိတ်လိုက်တယ်။အဲ့တော့အဲ့ဒါကဘာလဲဆိုလို့ရှိရင်ဒီတနည်းတွင်မှာပဲရွက်ကောက်ပွဲလုပ်ပြီးတော့နိုင်တဲ့လူအာဏာအပ်ပတ်မယ်ဆိုလို့ဥပဒေလိုရအသေးစိတ်လိုက်ပြင်းနေပြီးတော့ပြည်သူကိုပိတ်ထားတဲ့အခွင့်အရေးကိုလိုက်ရုပ်သိမ်းနေတယ်။အဲ့ဒီဟာကြီးကြီးအားဖြင့်နော်သူတို့က9နှစ်အထက်ကိုအနည်းဆုံး9နှစ်ဆက်အုပ်ချုပ်တော့မယ်ဆိုတာကိုပြင်ပြီးတော့လုပ်နေပြီဆိုတာအဲ့ဒါကျွန်တော်တို့ကတော့အတိအကျတွေးနေရပြီဗျာ
။ဟုတ်ကဲ့ပထမတစ်ခုသူတို့တက်လာခါကြတော့ကတော့ဘုဂျုံကြီးမြောင်းလိုက်ပြောတော့တစ်နှစ်အတွင်းမှာရွေးကောက်ပွဲပြန်ပြီးလုပ်ပေးမယ်နိုင်တဲ့ပါတီကိုအနာလွှဲမယ်ဆိုပြီးတော့လမ်းပြမျိုး၅ချက်ဆိုပြီးတော့ပြောပါရနောက်မကြသေးခင်ကသူရဲ့ပြောခွင့်ကဘုချုပ်စောမင်းထွန်းကတော့နှစ်နှစ်ဆိုပြီးတော့ပြန်ပြောတာတွေ့ရပါတယ်ဆိုတော့အခုအကြီးမင်းက၅နှစ်လောက်ဖြစ်မယ်လို့ဘာကြောင့်ခံမှန်းပါလဲခင
်ဗျသူတို့လောက်ကင်ပုံနေတာဥပဒေကိုလိုက်ပြီးနေတယ်ကြာဥပဒေကြီးကိုလိုက်ပြီးနေတယ်ဤသူကိုပေးထားတဲ့ဒီမိုကရေစီအခွင့်အရေးကပေးထားတဲ့ဥပဒေစိုက်ပြီးတော့ရှုံးပိနေတယ်ပယ်ဖြစ်နေတယ်မအဲ့ဒီနေတိုင်ကိန်းနာရီနောက်တစ်ခါကျလို့ရှိရင်အိမ်မျိုးကိုရှာလို့ပုံစံမပြဘဲနဲ့စိတ်လို့ရတယ်ဆိုတာမျိုးလေတို့အဲ့လိုမတရားလုပ်တဲ့လူတရားဆွဲခွင့်ရှိတယ်ဆိုတဲ့ဥပဒေကြီးရုပ်သိမ်းတာလေအဲ့ဒါကြီးကိုကြည့်လိုက်ရှင်းအားဖြင့်သူတို့ဟာအလဒီပါတီကိုဖျက်ပြစ်မယ်သူကဘူလက်တော့သူတို့တော်တော်ဆူဆောင်းထားပြီအလဒီပါတီကိုတစ်ကဘဲခိုးတယ်ဆိုတဲ့ပုံမှာနောက်တစ်ခုကတော့အလဒီပါတီကအကြမ်းဖက်တယ်နဲ့ဆက်သွယ်တယ်တဲ့နဲ့ကြိုက်နေဆိုပြီးတော့အဲ့လိုပုံမာလေးဆွဲပြီးတော့အလဒီပါလီကိုဖြတ်ပြီးတော့ဂျန်နဲ့သူတို့နဲ့စိတ်တူကိုယ်တူထုတ်ထားတယ်ပါတီတွေအနိုင်ရအောင်လုပ်ပြီးတော့သူကသမရလုပ်မှာပဲလေလုပ်မထားမြင်သားနေတာပြီးပြီးအစနစ်ကိုလည်းကျင့်သုံးမှာအဲ့သွားပြီးရင်နောက်ကတော့သူပဲသမရလုပ်ပြီးဆက်သွားမှာပဲဒါကြောင့်မလို့ငါးနှစ်ဆက်ရွယ်ကိုရေဝဲပြီးလှုပ်ဆောင်နေတယ်အရာအလုံးအားလို့ကျွန်တော်ပြောချင်းဖြစ်ပါတယ်ထောက်ထားမယ်တော့မဟုတ်ပါဘူး
အဲ့ PS နဲ့ကိုသွားမယ်ဆိုရင်ကျန်တဲ့ပတ်သက်ပြီးတော့အဲ့ PS နဲ့ကိုသွားရင်တိုင်းရင်သားတချို့ကပူပြီးနှိမ့်သက်ကြလိမ့်မယ်ဆိုတော့ယူဆကြလဲရှိပါတယ်တချို့ပါတီကအဲ့လိုပဲတိုင်းရင်သားပါတီတွေကပေါ်ထုတ်
ပြီးတော့ပြောခဲ့ကြတာလည်းရှိပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဟောလူများစုကလက်မခံနိုင်ကြအကြောင်းရှိလာမလားခင်ဗျာအဲ့တော့
ဟုတ်ဒီအင်ဒရီယာတစ်ချင်းနဲ့အသားနိုင်ထားတဲ့အခါမှာလူတွေကကျောစုကွန်တွေကိုကျန်တဲ့ပါတီတွေကပိတ်တလို့ဖြစ်သွားတဲ့အခါမှာအဲဒီလိုအပီယာစနစ်များကောင်းမလားဆိုဆွေးနွေးကြတာပါဒါပေမဲ့လို့အခုဆက်အနာရှင်စနစ်ကဦးစီးပြီးတော့ပီယာစနစ်ကိုလုပ်မယ်ဆိုတာတော့ကြားကြောက်လို့ရှိမိခုရှင်းနေကြတယ်ဆိုဖြစ်မှာပဲလေအဲ့ဆိုစစ်တပ်ကလည်းဒီလိုတော့ဘုရားအနိုင်ယူပြီးတော့သူတို့ကတတိလောက်ကလေးပဲသူတို့နိုင်အောင်လုပ်အဲ့တော့နောက်တစ်ခုကလည်းပဲချုပ်နေရတယ်မှာဆိုရင်ချုပ်လန့်ပြီးတော့ပါတီမို့ဒီတော့ဘယ်လိုဝင်ရအောင်လုပ်တာတွေပါလေဗျာနောက်တစ်ခါအရှုံးရင်းအကြောင်းပြချက်ဖြင့်ဖန်ဆီးတာတွေဒီနဲ့စစ်တပ်လူလာတဲ့ပါတီတွေနိုင်ကြမှာ
CDM လောက်တဲ့ဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အဲ့ဝန်ထမ်းတွေကိုအရေးယူရဖမ်းတယ်ဆိုတာလည်းပဲကြားရလို့ပါတကယ်တော့ CDM လုဖို့လှုံ့ဆော်တဲ့လူတွေကိုဖမ်းတယ်ဆိုတာကတော့ဥပဒေနဲ့ညီညွတ်ကောင်းညွတ်မယ်လို့ကျွန်တော်စဉ်းစားမိပါတယ်ဒါပေမဲ့ CDM လုတဲ့လူတွေကဖမ်းတယ်လို့လည်းကြားပါတယ်အဲ့ကိစ္စကိုပဲလို့ပြင်ပါလေအ
ာအဲ့လားပေါ့ညာအဲ့လားဟုတ်မလို့ပေါ့အဲ့ဒီဟာတော့တကယ်ကိုတို့ပြောလို့အနိုင်ကျင့်လို့ဖြစ်သွားပြီပေါ့လူတွေကိုအိမ်မှာကုမသာကိုဆန္ဒပြပြီးတော့ဒီလေဥစားတော့မဟုတ်အဲ့ကိုအိမ်နဲ့ကိုတော့မနေရတော့ဘယ်နဲ့အားလုံးဖတ်ပြင်းကြရတာပေါ့။အားလုံးဖတ်ပြင်းကြရတယ်။အဲ့မှာအဲ့ဒီမှာကျွန်တော်လည်းပါ။တော့အဲ့လိုပေါ့နော်။အထွက်ပြင်းကြရတယ်။အဲ့လိုထွက်ပြင်းကြရတဲ့ခါကျတော့ဘယ်လိုပြောမလဲဆိုတဲ့ခါကျလူတွေကတော့ဒါမတရားဘူးခုနကဘယ်ပြောလို့ပဲ။လုံးဆော်တဲ့လူတွေကိုဖမ်းတယ်ဆိုတဲ့ဥစား။တမျိုးလေး။အမှလည်းမလုပ်ဖဲနဲ့စီရီယယ်လုပ်မသွားလဲနေတာပေါ့။အသာအငါနဲ့ဖမ်းပြီးတော့နောက်တစ်ခုကစီရီယယ်လုပ်တဲ့လူတွေကိုပြန်ပြီးတော့ဝင်ခွင့်ရကူပေးတယ်။အပြန်ဝင်ပြန်ဝင်လို့ရှိရင်လက်ခံမယ်။အားငါးရည်နဲ့ဖြုတ်ပေးမယ်ဆိုပြီးတစ်ပတ်ကလည်းအဲ့အချို့ထန်းကအဲ့လိုလေးလုပ်နေတယ်ဗျ။အ
ဲ့လိုစီရီယံပြန်ဝင်တဲ့ဝန်ထမ်းတွေကိုပြည်တံတွေလျှော့ပေးမယ်ဆိုပြီးတော့ပြောနေတော့အခုခါမှာဝန်ထမ်းတွေဘလောက်ထိများအလုပ်ပြန်ဝင်ပြီးတော့ကျွန်တော်ငါနဲ့ကောင်းကောင်းလက်ပတ်နေပြီလို့ပြောနေပါလေခင်ဗျာ။အ
ားအဲ့ဒါလည်းအမျိုးမျိုးပဲဗျ။တကယ်လက်တွေမှာသူတို့ကနှုတ်ပြောတော့ပဲဖြစ်ပြီးတော့ရင်အဲ့လိုဝင်းလုံးနေတဲ့လူတွေလည်းရှိတယ်။အဲ့လိုအဲ့လာတော့မှဖမ်းပြီးစီဖမ်းပြီးတော့ငါငါဖွင့်တာလည်းရှိတယ်။အဲ့လိုမလို့အစိုးရရဲ့လာအခုအစစ်အစိုးရရဲ့ပြောဆိုချက်တွေဟာတနည်းအားတဘောတမင်းတနည်းအားမှာဝန်ကြီးဌာနတစ်မျိုးနဲ့အဲ့လိုတွေလုပ်နေတယ်ရှိတယ်ကြာ။အဲ့တော့အဲ့ဒါဘူးသေးမဟုတ်သေးဘူးကြာ။အဲ့ဒါတွေကအမျိုးမျိုးစမ်းသပ်နေတာပဲရှိတယ်လေ။အဲ့ဒါတွေကအ
ဲ့တော့ရုံးဝန်နှန်းတွေအပြင်ဒီ CDM လုပ်နေတဲ့အထက်မှာအရေးကြီးဆုံးကတော့ကျန်းမာရေးဝန်ထမ်းတွေနဲ့ပညာရေးဝန်ထမ်းတွေလို့ထင်ပါတယ်။နောက်ဘဏ်ဝန်ထမ်းတွေပေါ့လေစီးပွားရေးလုပ်ငန်းတွေအတွက
်အများဆုံ
းဟုတ်ကဲ့ဆိုတော့အဲ့ဒီပညာရေးကျန်းမာရေးဘက်မှာဝန်ထမ်းတွေအပြည့်အဝပြန်ပြီးအလုပ်မဆင်းကြသေးသမျှဒီအခြေအနေကဘယ်လိုနေပါလဲအဲ့တော့အတော်လေးကိုကြာဆင်းဆုံးသွားမယ့်အခြေအနေရှိနေပါခင်ဗျာ။အ
ဲ့ဒါကတော့အသေးချာပေါ့ဗျာ။အဲ့ဒါကတော့အသေးချာပဲ။ဒီကျန်းမာရေးဘက်မှာဆိုလည်းပဲအခုတရားဝင်တရားဆွဲထားတာသူတို့ကြီးညာတာတင်300ကျော်သွားပြီဆရာဝန်တရားဝင်ကြီးညာတာနော်တခြားဟာတွေတပြီလုံးပဲသေယုံအုပ်ကြီးသေယုံအုပ်ကြီးကျောင်းအုပ်ကြီးအဲ့လိုလူအကြီးတွေကစားပါလားအငယ်တွေကတော့အကုန်ပေါ့ဗျာအဲ့အလားတွေကတော့မလို့ပမာပြားငြိမ်းသွားပြီဆိုတာတို့အလားဒါကတော့အေးချင်းနဲ့ပုံမှန်ဖြစ်သွားပြီဆိုတော့လောကမဟုတ်ဘူး CDM ကတော့ဆက်လက်အားကောင်းနေစေပဲဆက်လက်တိုက်ပွဲဝင်နေတယ်လို့အဲ့ဒါကျွန်တော်တို့ကတော့ပြင်းပြင်းကိုယ်တွေတွေ့ရပါတယ်အား
ဆိုတော့နောက်ဆုံးနဲ့ဦးကြည်မြင့်ကတော့သူတို့ဟာ9နှစ်လောက်အနာယူလိုက်မယ်လို့ခန့်မှန်းတယ်။အခုလောလောဆယ်မှာတော့သူတို့အဲ့ဒီအချိန်လေးထိနိုင်ပြီလား။သူတို့အဲ့လို9နှစ်တော့ဆက်လက်အုပ်ချုပ်သွားနိုင်လောက်တဲ့အချိန်လေးမျိုးတရားဥပဒေစိုးမိုးရေးညီဖို့ပြပြမှုအုပ်ချုပ်ရေးများလက်ပတ်မှုတွေပုံမှန်ဖြစ်အောင်လုပ်နိုင်ပြီလားခင်ဗျာ။လုပ်နိုင်မယ်အလားလာတော့တွေ့ရပြီလားခင်ဗျာ။9နှစ်လုံးလိုပဲသွားနိုင်မှာလား။ဦးကြည်မြင့်ပဲလို့ခန့်မှန်းပါလေအဲ့ဒါအဆုံး။အ
ာ9နှစ်မပြောနဲ့ခင်ဗျာ9လဖြစ်ဖို့တော့တော်တော်ရုန်းကန်နေရတာ။ပြီးခဲ့တဲ့တို့ကြပါအောင်မင်းလုံးများစွာရင်စစ်တပ်ရဲ့အကျင့်ရဲ့ဖြစ်ပေါင်းများစွာခက်ဆက်စက်တိမတိရာရဲ့ပေါက်ဆက်ပြီးတော့အနည်းဆုံး9နှစ်အထက်အုတ်ချုပ်မှုအားလုံးပြင်းစင်းနေတယ်ဥပဒေတွေလည်းပြင်းနေတယ်အဲအဲ့လိုကျွန်တော်ကအတိအကျပြောပါတယ်ပြောနိုင်တယ်ပေါ့
ဦးကျော်စံတာရဲ့ညီမအေးတုံးတက်ချက်ကိုအခုလိုဗုဒ္ဓဦးနဲ့ညာဘက်နဲ့တာတာရင်းနဲ့မနေ့ဖက်ဗီဒီယိုစီစဉ်နေမှာနားဆင်နိုင်ပါတယ်ခင်ဗျာ အခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားသတင်းတော်ကိုနားဆင်ပါခင်ဗျာ
။မနိုင်ငံမှာစစ်တပ်ကအနာသိန်းနာကိုနှီးမျိုးစုံနဲ့ဆန့်ကျင်နေကြတဲ့ထဲမှာဝန်ထမ်းတွေပြည်သူတွေရဲ့အကြမ်းဖက်အနာဖီဆန်နဲ့စီဒီအမ်လှုပ်ရှားမှုရတဲ့အဓိကပါဝင်နေပြီးတော့ဒီထဲမှာအာဇာသမားတွေလည်းပါဝင်နေကြပါတယ်။အခုနောက်ဆုံးမှာတော့မြန်မာရေကူးအာဇာသမားကိုဝင်းထက်ဦးလည်းပါဝင်လာပြီးတော့သူကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့လာပဲတိုကျိုအိုလံပစ်ပြိုင်ပွဲမှာဝင်မပြိုင်တော့ဘူးလို့ပြောလိုက်ပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲမှာပြိုင်ဖို့ကသူ့ရဲ့အိမ်မက်ဖြစ်ပေမဲ့စစ်တပ်ကအာဏာသိမ်းထားတဲ့အချိန်မှာစစ်ကောင်စီရဲ့မြန်မာအိုလံပစ်ကော်မတီကိုလက်ခံပြီးဝင်ပြိုင်မယ်ဆိုရင်ဒုသက်နေတဲ့စစ်အာဏာရှင်ကိုအတိမတ်ပြုရာရောက်သွားနိုင်တာကြောင့်ဝင်မပြိုင်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ကိုဝင်းထက်ဦးကပြောပါတယ်
။ Until the government of the military government of senior general Myint Aung Hlaing
စစ်အစိုးရအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အာဏာကိုချုပ်ကန်ထားသရွေ့ကျွန်တော်အနေနဲ့မြန်မာနိုင်ငံတော်အလံအောက်မှာကိုစားပြုဝင်မပြိုင်နိုင်ပါဘူး။
နိုင်ငံတကာအိုလံပစ်ကော်မတီ IOC အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းမြန်မာစစ်အစိုးရကိုအစိမ့်မပြုစေချင်ဘူးလို့သူကပြောပါတယ
်။ I'm using this opportunity to let the world know and hopefully let the IOC
မြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့အခြေအနေတွေကိုကဘာကသိစေဖို့ကြိုးစားနေတာပါပဲ။ IOC အဖွဲ့ကသိဖို့လည်းမျှော်လင့်ပါတယ
်။ဒါပြင်လွတ်လပ်မှုတရားမျှတမှုနဲ့ဒဏ်ထူညီမျှမှုရဲ့တံမိုးတွေကိုအိုလံပစ်အာဇာတွေမှာပေးထားတဲ့အတွင်းစဉ်းစားလှုပ်ဆောင်တာမျိုးလည်းရှိတဲ့နယ်ဆိုပြီးတော့သူကတိုက်တွန်းလိုက်ပါတယ်ခင်ဗျာဘောဘကဘောလုံးသတင်းတွေမှာတော့အင်္ဂလန်မှာတော့ဒနင်္ဂနွေကကစားဖို့လှုပ်ထားတဲ့မန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့ရဲ့ပရီးမီးယားလိဂ်ပွဲစဉ်ကတော့ပရိသတ်တွေဆန္ဒပြတာကြောင့်ဘွဲကိုရွှေ့ဆိုင်းလိုက်ရပါတယ်။မန်ယူပရိသတ်တွေကအသင်းပိုင်ရှင်ဂလီဇန်မီသားစုကိုဥရောပစူပါလိဂ်ကိစ္စနဲ့ပတ်သက်ပြီးမပြေနက်တာကြောင့်ဒီဘွဲမတိုင်ခင် Old Trafford ကွင်းထဲအထိဝင်ပြီးတော့ဆန္ဒပြခဲ့တာကြောင့်ဘွဲကိုရွှေ့ဆိုင်းလိုက်တာပါ။မန်ယူပရိသတ်တွေဟာဒနင်္ဂနွေနေ့အစောပိုင်းကအသင်းတဲခိုခဲ့တဲ့Lorry Hotel ရှေ့နဲ့ Old Trafford ကွင်းအပြင်ဘက်တွေမှာဆန္ဒပြခဲ့ကြပါတယ်။အဲ့နောက်တော့ပရိသတ်200လောက်ကကွင်းထဲအထိအတင်းဝင်ရောက်ပြီးတော့ဆန္ဒပြတာတွေအထိဖြစ်လာခဲ့တာပါ။ဒါကြောင့်ဗြိတိန်ရဲတပ်ဖွဲ့ပါဝင်နှစ်သင်းလုံးကတာဝန်ရှိသူတွေနဲ့ Premier League တာဝန်ရှိသူတွေကနောက်ပိုင်းမှာပွဲကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တာပါ။ကွင်းပြင်ဘက်မှာဆန္ဒပြနေကြတဲ့သူတွေနဲ့ရဲတပ်ဖွဲ့ရုံးရင်းဆန်ခတ်ဖြစ်ခဲ့တာကြောင့်လည်းရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာသွားတယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီကရေရပိုင်းနေအတွက်မှာအာဆနယ်၊လီဗာပူး၊ချဲလ်ဆီပြိဿတ်တွေဆန္ဒပြခဲ့ကြပေမဲ့မန်ယူနဲ့လီဗာပူးပွဲကတော့ပြိဿတ်တွေဆန္ဒပြတာကြောင့်ပထမဆုံးရွှေ့ဆိုင်းလိုက်ရတဲ့ပွဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော
့ I don't think it's a good idea to have a disruptive
အနောက်ဆက်ပေးတာမျိုးတက်လို့ဖြည့်ဆည်းလုပ်တဲ့ပုံစံမျိုးနဲ့ဆန္ဒပြတာတော့မကောင်းဘူးလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းလူတွေရဲ့ခံစားချက်ကိုကျွန်တော်နားလည်ပါတယ်။ဒီနိုင်ငံကလူတွေဒါမှမဟုတ်ကျွန်တော်တို့ဒီအစိုးရအနေနဲ့ဥရောပစူပါလိဂ်ကိုအတိအမှတ်ပြုပါကျေးဇူးတင်ပါမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိအောင်ကျွန်တော်တို့လုပ်နိုင်တာကလည်းကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့သတင်းပတ်တွေကမန်ယူပါဝင်အင်္ဂလန်ကနာမည်ကြီးအသင်းကြီး6သင်းကဥရောပစူပါလိဂ်ပြိုင်ပွဲကိုဝင်ဖို့လှုပ်ခဲတာကြောင့်ပရိသတ်တွေရဲ့ကန့်ကွက်ဆန္ဒပြတာတွေနဲ့ကြုံခဲ့ရပြီးတော့နောက်ပိုင်းမှာတော့အင်္ဂလန်အသင်း6သင်းလုံးကပြန်နှုတ်ထွက်ခဲ့ပြီမဲ့ပရိသတ်တွေကတော့အသင်းပိုင်ရှင်တွေကိုမချေနှက်တာကြောင့်ဆက်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်နော်အီလီမာရောအင်တာမီလန်အသင်းကစီးရီးအမပေးချန်ပီယံဖြစ်သွားပါပြီဒီတစ်ပတ်မှာအမပေးစရာဒုတိယနေရာမှာရှိနေတဲ့အလန်ဒါအသင်းကဆက်ဆိုးလို့အသင်းနဲ့အကိုဒီတီကျသွားတဲ့အတွက်မဘီပွဲပြီးဖို့၄ပွဲလိုတဲ့အချိန်မှာအင်တာက73မှတ်ဖြတ်နိုင်လိုက်တာကြောင့်ချန်ပီယံဖြစ်သွားတာပါအင်တာသင်းနောက်ဆုံးဂျင်စီးရီးဖလားရခဲ့တာက2010လုံးကဖြစ်တာကြောင့်7နှစ်အကြာမှာစီးရီးဖလားကိုပြန်ရတာဖြစ်ပြီးတော့ယူဗန်နက်စ်အသင်းရဲ့6နှစ်သက်တိုက်အနိုင်ရတာကိုလည်းအဆုံးသတ်နိုင်လိုက်ပါတယ်ယူဗန်နက်စ်နီးပြအန်ဒရီယာပီယလိုကတော့အင်တာမီလန်သင်းဟာထိုက်တိုက်တန်တန်ချန်ပီယံဖြစ်တာဆိုပြီးတော့ချီးကျူးပြောဆိုလိုက်ပါတယ
် ma no proviamo amarezza perché non vincere
ခါးသီးပါတယ်ဘာလို့လဲဆိုတော့ပြန်မနိုင်တဲ့အခြေစိတ်ချမ်းသာကြည့်ဦးစရာမကောင်းပါဘူး
ဒါပေမဲ့အင်တာမီလန်အသင်းကိုဂုဏ်ပြုရမှာပေါ့ဘာလို့လဲဆိုတော့သူတို့ကစီးရီးဖလောက်ထည့်ကြတယ်နဲ့ရတာပေါ့သူတို့ကချင်းချင်းပြီးတော့လွန်တောင်းတင်းတဲ့အသင်းဖြစ်ပါတယ်ကျွန်တော်တို့ကိုင်းနေသက်သက်ရပြီးတဲ့နောက်ကျွန်တော်တို့ဒီနေ့မရတော့ပါဘူးဒါပေမဲ့လည်းကျွန်တော်တို့ဂျူဗင်တက်အနေနဲ့နောက်ထပ်စုလားတွေရချင်တဲ့အတွက်ရှင်းနေကစပြီးတော့စဉ်းစားရပါတော့မယ
်ဒါပြင်အတ္တန်တန်နီးပြဂက်ဆာရီနီကလည်းအင်တာအသင်းဟာစီးရီးကိုအနိုင်ရဖို့ထိုက်တန်တယ်ဆိုပြီးတော့ပြောပါတယ်
Stramaritato, avrei preferito avesse vinto domenica prossima, però
non è tai da mare, in da tea di Bologna ya di ma ci san poman si de tin phi phi, quei di to nana go le sat dai nen ya ga da. Da chang tu lo tin tu de tu pa ya da ha ya tin ma.
အီတလီမှာအင်တာမီလန်အသင်းကစီးရီးချန်ပီယံဖြစ်သွားတဲ့အချိန်ထဲမှာပဲနယ်သာလန်မှာလည်း Ajax Amsterdam အသင်းက FC Amman အသင်းကို6-0မရှိနဲ့နိုင်ရပြီးတော့မပေးချန်ပီယံဖြစ်သွားပါတယ်။ဒါမှ Ajax အသင်းအတွက်တော့မပေးချန်ပီယံဆုကို35ဒိမ်းမြောက်ဝင်ဆွဲတာဖြစ်ပြီးတော့ Ajax အသင်းရဲ့ပြိဿထောင်ပေါင်းများစွာဟာလည်း UEFA Cup ကျင်းရဲ့အပြင်ဘက်မှာအောင်ပွဲခံခဲ့ကြပါတယ်
။ We are still at 5 minutes to go.
ကျွန်တော်ကျွန်တော်ပြောပါရစေ။ဒါကျွန်တော်တို့တွေအမတ်ပီးချန်ပီယံရှစ်35ဒိမ်းမြောက်ရတာ
။ဗိုင်းရပること့စ်ကူးစက်မှုတွေကြောင့်လူတွေကိုအပြင်းမထွက်ကြဖို့ရဲတွေကကြံကြားထားပေမဲ့လည်းပြည်သက်တွေကတော့ဗိုင်းရပစ်အနေနဲ့ကိုဗီးယူးဆိုင်ဝဲနဲ့အောင်ပွဲခံခဲ့ကြတာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေခင်ဗျာ
။ဘုဒ္ဓဟူးညတိုင်းထုတ်လင်းပေးနေတဲ့ကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ကြရပါအခုဆက်ပြီးတော့တည်င်းချင်းချုပ်ကိုပြောပြပါမယ်ခင်ဗျာ။ဂျီဒီနိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ G7 စက်မှုတည်ကြီး9နိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေမြန်မာစစ်တပ်နဲ့စီးပွားရေးအရာဆက်နွယ်ဆောင်ရွက်နေကြတာတွေကိုပြန်လည်သုံးသပ်ဖို့နိုင်ငံအားလုံးကိုတိုက်တွန်းခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်က Twitter လူမှုကွန်ရက်မှာရေးထားပါတယ်။အစည်းအဝေးတက်ရောက်တဲ့ G7 မိတ်ဖက်နိုင်ငံတွေကမြန်မာနိုင်ငံနဲ့အာဏာသိမ်းမှုနဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့အကြမ်းဖက်မှုတွေကိုရှုတ်ချတဲ့အကြောင်းနဲ့စီအိုတူရဲ့ကောင်စီကျူးလွန်တဲ့လိုရက်တွေအတွက်တာဝန်ခံမှုရှိအောင်အမေရိကန်အနေနဲ့တိုးပြီးလှုံ့ဆော်သွားမယ်ကြောင်းဝန်ကြီးဘလင်ကန်ကရည်ထားပါတယ်။ဒီကနေ့မှအကြောင်းတွေပြန်ဖွင့်ဖို့စစ်ကောင်စီကကြေညာထားပေမဲ့ဆီယနာရှင်လက်အောက်ပညာရေးကိုအလိုမရှိဘူးဆိုပြီးနိုင်ငံတော်မှာဆန္ဒပြကန့်ကွက်ကြပါတယ်။လူမဲ့တပိတ်၊ဈေးနီတပိတ်၊ကြောက်ကြားတပိတ်၊အာယုံတပိတ်စသဖြင့်ပုံစံမျိုးစုံနဲ့ကန့်ကွက်ဆန္ဒပြတာတွေလည်းရှိခဲ့ပါတယ်။မြစ်ကြီးနားမှာတော့ဆိုင်ကယ်တပိတ်ကိုစစ်ကောင်စီတပ်ကဖြိုခွဲတာမှလူတချို့ဖမ်းဆီးခံရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဖားကန်တဲ့တပွဲမျိုးတွေမှာတော့လီလာနီယနီကစစ်ကောင်စီတပ်တွေရဲ့ဖြိုခွဲမှုအတွင်ကြောက်ဆုံးခဲ့သူတွေရဲ့ဇာပနအခမ်းအနားတွေဒီကနေ့ကျင်းပပါတယ်။အချက်သားဆိုရဖို့ဖြုတ်ချပြီးအာဏာသိမ်းယူထားတဲ့စစ်ကောင်စီရဲ့အကြမ်းဖက်မှုတွေနဲ့စစ်ရေးအရရန်လိုတိုက်ခိုက်မှုတွေကိုရပ်တန့်ဖို့အတွက်ပြည်သူ့ကာကွယ်ရေးတပ်မတော် PDF ကိုဒီကနေ့မေလ9ရက်နေ့မှာဖွဲ့စည်းလိုက်တဲ့အကြောင်းဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြေညာပါတယ်။စစ်ကောင်စီဟာစစ်ရင်အလွန်ကျွံအသုံးပြုတိုက်ခိုက်တာလို့စစ်ရာဇဝတ်မှုတွေကိုကျူးလွန်နေတယ်လို့ NUG ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုအခြေအနေတွေကိုရပ်တန့်ဖို့အပြင်ပြည်တွင်းစစ်ချုပ်ငြင်းရေးထိရောက်တဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်နိုင်ဖို့နဲ့ဖက်ဒရယ်ပြည်တော်စုတက်မတော်ဖွဲ့စည်းနိုင်ဖို့အတွက် NUG ကဆောင်ရွက်နေတာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာပြောထားပါဗျ။မြန်မာနိုင်ငံဆေးဘက်ဆိုင်ရာဝန်ထမ်းတွေနဲ့ဆေးရုံဆေးခန်းကျန်းမာရေးဌာနတွေတိုက်ခိုက်ခံရတာတွေကြောင့် COVID-19 ကရောဂါတုံ့ပြန်ဆောင်ရွက်မှုအပအဝင်လူမှုကျန်းမာရေးကိစ္စတွေပေါ်ထိခိုက်နေတယ်လို့မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂအဖွဲ့အစည်းတွေကတတိပေးလိုက်ပါဗျ။ဒါကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးဌာနတွေလူနာတွေကိုကာကွယ်စောင့်ရှောက်မှုပေးဖို့တောင်းဆိုထားပါတယ်။ဒီကမ္ဘာလုံးရဆိုင်နေရတဲ့ကိုဗစ်ကပ်ရောဂါတုံ့ပြန်ဆောင်ရွက်ရေးမှာကုလသမဂ္ဂအဖွဲ့အစည်းတွေကကူညီဖို့အစဉ်အသင့်ရှိနေပေမဲ့ဖန်ဆီးထားတဲ့ကျန်းမာရေးနဲ့ညီပညာဆိုင်ရာဝန်ထမ်းတွေကိုအရင်ဆုံးပြန်လွှတ်ပေးဖို့လိုအပ်မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနညှိနှိုင်းရေးမှူးအန်ဒရူးကခုတ်ကပြောပါတယ်ခင်ဗျာ။ဗိုလ်ရုညာအတွက်တရင်ချင်းချုပ်ကိုပြပကြတာဖြစ်ပြီးတော့ဒီကနေ့ညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအစီအစဉ်အတွက်ထုတ်လို့ရမှုကမဆုမမဒမ်မိုင်းအင်ဂျင်နီယာကတိုနီပိုလော့ဖြစ်ပါတယ်။ဗီဒီယိုမှာပိုင်းရဲ့ဂျာတာပိနေမနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz ကို383ညလိုင်းဒိုမီတာ40 kHz ကို483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ဒီလိုတော့ရှင်များနဲ့တော့ဒီမနိုင်ငံလူနိုင်ငံသားအားလုံး AND ပေါင်းကကိဝီပီအောင်မြင်မှုရကျမ်းမှချမ်းသာကြပါစေကျွန်တော်ကြော်သိပါခင်ဗျာ
This program has come to you from the Voice